ဘေးရန်ပေါင်းကင်းဝေးတဲ့ညတညဖြစ်ပါစေခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2022ခုနှစ်နိုဝင်ဘာ20ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်နေကုန်မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ1925 30နဲ့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
အနည်းခတ်သိမ်းခင်းချင်းကြပါစေ။ကျွန်တော်တပောင်သမ်းပါ။ဒီကနေ့ထိတ်ကိုရောက်လာတဲ့သတင်းတွေနဲ့မိတ်ဆက်ပေးကြပါမယ်။ကမ္ဘောဒီးယားနိုင်ငံမှာဒီကနေ့နိုဝင်ဘာ20ရက်တနင်္ဂနွေနေ့ကနေကြာသပတေးနေ့ထိကျင်းပမယ့်အရှိတော်အရှာကာကွယ်ဝန်ကြီးများတိုးချက်စီဝေးကိုတရုတ်နဲ့အမေရိကန်ကာကွယ်ဝန်ကြီးတွေလည်းတက်ရောက်ကြမှာဖြစ်ပါတယ်။ယူကရိန်းနိုင်ငံကဇပိုရီးဇီးယားမှာရှိတဲ့နျူကလ িয়ার တပ်အားပေးဆက်ယုံနှီးပွင့်ခြင်းမှာစနေနေ့နောက်ပိုင်းနဲ့ဒီကနေ့တနင်္ဂနွေစောပိုင်းမှာပေါက်ကွဲမှုဖြစ်ခဲ့တယ်လို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်။မဲခေါင်ဒေသတန်ရှင်းစွရင်စီမံချက်တွေအတွက်ရမဝေဒေါ်လာတန်20ချထားလိုက်ကြောင်းအမေရိကန်ဒုတိယသမ္မတကင်မရာဟဲရစ်ကကြေညာလိုက်တဲ့သတင်းတွေနဲ့တခြားမြန်မာကမ္ဘာသတင်းတွေကိုကိုစော်ဝင်းနိုင်နဲ့တင်ပြပေးကြပါပါကိုရနိုင်ကြီ
းဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်အထက်မှာတော့မြန်မာနိုင်ငံမှာတိုင်းရင်းသားပဋိပက္ခတွေနဲ့ငြိမ်းချမ်းရေးအဖြေရှာနိုင်ဖို့နဲ့ပတ်သက်ပြီးတော့ Eurobarma Office ရဲ့အတိုင်းမင်္ဂန်ဥခွန်ဆိုင်တဲ့တွေ့ဆုံမေးမြန်းခန်းကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒါအပြင်ပတ်စင်ကဏ္ဍတွေမှာတော့ကဘာတလောခီးသွာကဘာမြမမီဒီယာမြင်ကွင်းကျဲမတ်စုများမြမမြမပေးစာကဏ္ဍနဲ့ထူးခြားဆန်းပြသတင်းများအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်မှာတော့နောက်ဆုံးရသတင်းတွေကိုဥတီမောင်တန်းနဲ့ကိုဇော်ဝင်းနိုင်တို့ကကြေညာပေးမှာဖြစ်ပါတယ်ဗျာ
ကမ္ဘောဒီးယားနိုင်ငံမှာဒီကနေ့နိုဝင်ဘာ20ရက်တနင်္ဂနွေနေ့ကနေကြာသပတေးနေ့ထိကျင်းပမဲ့အရှိတော်အရှာကာကွယ်ရေးဝန်ကြီးများတိုးချဲ့စည်းဝေးကိုတရုတ်နဲ့အမေရိကန်ကာကွယ်ရေးဝန်ကြီးတွေလည်းတက်ရောက်ကြမှာဖြစ်ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီး Right J Austin နဲ့တရုတ်ကာကွယ်ရေးဝန်ကြီးဗိုလ်ချုပ်ကြီး Wei Feng He တို့တွေ့ဆုံဖို့ကြေညာမှထားပေမဲ့တနင်္ဂနွေနေ့ကထုတ်ပြန်ခဲ့တဲ့တရုတ်ကာကွယ်ရေးဝန်ကြီးဌာနကြေညာချက်မှာတော့အဲ့ဒီလိုတွေ့ဆုံဖို့ဖွင့်ထားတဲ့အကြောင်းပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီး Colonel Tan Cafe ကပြောပါတယ်။အာဆီယံတိုးချက်အစည်းအဝေးအတွက်အမေရိကန်နဲ့ဆွေးနွေးဖို့တရုတ်ကအပြုသဘောဆောင်ဖွင့်ထားတဲ့သဘောထားရှိပါတယ်။နှစ်နိုင်ငံလုံးဟာဒီကိစ္စနဲ့ပတ်သက်ပြီးဆက်သွယ်ရေးနဲ့ပူးပေါင်းဆောင်ရွက်ရေးကိုသက်ဆိုင်ရာဌာနတွေကဆက်လက်လှုပ်ဆောင်နေကြပါတယ်လို့ဗိုလ်မှူးကြီးတန်ကဆိုပါတယ်။တရုတ်ရဲ့စစ်ရေးစွမ်းရည်ကတက်လာပြီးမဲ့ရေပြင်မှာတော့အမေရိကန်ရေတပ်ကလွှမ်းမိုးထားဆဲဖြစ်ပါတယ်။အမေရိကန်ဟာဖိလစ်ပိုင်နဲ့လုံခြုံရေးမဟာမိတ်ဖွဲ့ထားပြီးမြန်မာကလွဲလို့အာဆီယံနိုင်ငံအများစုနဲ့ခိုင်မာတဲ့ဆက်ဆံရေးရှိနေပါတယ်။တရုတ်ကတော့ကမ္ဘောဒီးယားမှာစစ်ရေးဆိုင်ရာစိတ်ကမ်းတစ်ခုကိုတည်ဆောက်နေပါတယ်။အရှိတော်အာရှလေးနိုင်ငံနဲ့တရုတ်အကြားတောင်တရုတ်ပင်လယ်ပြင်နယ်နိမိတ်ဆိုင်ရာကိစ္စတွေနဲ့ပတ်သက်ပြီးအငင်းပွားလာတွေရှိနေကြပါတယ်ဒီနယ်မြေအတွင်းမှာပဋိပက္ခကိုရှောင်နိုင်ဖို့အတွက်လိုက်နာရမယ့်စည်းကမ်းတွေကိုချမှတ်နေကြပေမဲ့တိုးတက်မှုကမဆူဆလောက်သာရှိခဲ့တာပါနိုင်ငံတကာနဲ့ဆွေးနွေးညှိနှိုင်းဆောင်ရွက်ရေးကိုအကြောင်းပြလို့အမေရိကန်ဟာသူ့အကျိုးစီးပွားကိုမြင့်တင်နေပြီးတရုတ်ကိုစကြလာအောင်ရှစ်တော်အာရှတိုင်းပြည်တွေကိုပြောင်းလဲဖို့ကြိုးစားနေတယ်လို့ဗိုလ်ချုပ်ကြီး Wei Feng He Fei ကဒီညီလာခံမှာပဲပြောခဲ့ပါတယ်
ယူကရိန်းနိုင်ငံကဇပိုရီးဇီးယားမှာရှိတဲ့နျူကလ িয়ার တပ်အပိဆက်ရုံအနီးဝန်းကျင်မှာစနေနေ့နောက်ပိုင်းနဲ့ဒီကနေ့တနင်္ဂနွေအစောပိုင်းမှာပေါက်ကွဲမှုတွေဖြစ်ခဲ့တယ်လို့ကုလသမဂ္ဂကပြောကြားလိုက်တာကြောင့်ဒီဒေသမှာကာလအတန်ကြာတည်ငြိမ်အေးချမ်းမှုရှိနေတာအဆုံးသတ်သွားခဲ့ပါတယ်။နျူကလ িয়ার တပ်အပိဆက်ရုံအစအုပ်တချို့နဲ့ဆက်ပစ္စည်းပိုင်းတချို့ပျက်စီးခဲ့တာတွေရှိပေမဲ့နျူကလ িয়ার အန်ဒီရဲ့စိုးရင်ရတဲ့အထိတော့စိုးဝါမသွားဘူးလို့ဆက်ရုံမှာရှိနေတဲ့ IAEA နိုင်ငံတကာအနုမြေစွမ်းအင်အေဂျင်စီအဖွဲ့ကပြောပါတယ်လူအသေးအပြောင်ရှိတဲ့သတင်းတွေလည်းထွက်မလာသေးဘူးလို့ဆိုပါတယ်အခုလိုနျူကလ িয়ার တာအပိဆက်ရုံအနည်းဝန်းကျင်မှာပေါက်ကွဲမှုဖြစ်ပေါ်ခဲ့တာကိုကြီးကြီးအဖြစ်ဒီနေရာမှာနျူကလ িয়ার ဘေးအန္တရာယ်မဖြစ်စေရေးစီမံခန့်ခွဲမှုတွေအများဆုံးလိုအပ်နေတယ်ဆိုတာကိုပြသလိုက်ခြင်းဖြစ်ကြောင်း IAEA ညွှန်ကြားရေးမှူးကဒီကနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပါတယ်တစ်ချိန်တည်းမှာပဲယူကရိန်းကဒီဇပိုရီးဇီးယားတာအပိဆက်ရုံကိုဒီကနေ့နှစ်ကြိမ်ဒုံးကျည်နဲ့ပြစ်ခတ်ခဲ့တာမှာဒုံးကျည်တစ်ခုကတာအပိဆက်ရုံရဲ့ခေါင်မိုးအပေါ်ကိုကျသွားခဲ့တယ်လို့ရုရှားကာကွယ်ရေးဌာနပြောခွင့်ရကဒီကနေ့ပြောကြားလိုက်ပါတယ်ခင်ဗျာ
မဲခေါင်ဒေသတန်ရှင်းစွရင်စီမံချက်တွေအတွက်ရမငွေဒေါ်လာတန်20ချထားလိုက်ကြောင်းအမေရိကန်ဒုတိယသမ္မတကင်မလာဟဲရစ်ကကြေညာလိုက်ပါတယ်ထိုင်းနိုင်ငံမှာ APEC ရှိဝေးကိုတက်ခဲ့ပြီးတဲ့နောက်နောက်ဆုံးရတနင်္ဂနွေနေ့မှာအခုလိုကြေညာလိုက်တာဖြစ်ပါတယ်စနေနေ့က APEC စီဝေးပိတ်ပွဲပြီးတဲ့နောက်အမေရိကန်ဒုတိယသမ္မတဟာအရက်ပဲအဖွဲ့အစည်းတွေနဲ့စီးပွားရေးနယ်ပယ်ကခေါင်းဆောင်တွေကိုတွေ့ဆုံခဲ့ပါတယ်။ရာသီဥတုဖောက်ပြန်လာတာအပေါ်အရေးယူဆောင်ရွက်တာဟာကျွန်မတို့ရဲ့သဘာဝအရင်းမြစ်တွေနဲ့ကမ္ဘာကျူပေါ်ကလူသားတွေကိုကာကွယ်ဖို့လိုအပ်ချက်ဖြစ်ရုံမကစီးပွားရေးတိုးတက်ဖို့အတွက်လည်းအားကောင်းတဲ့တွန်းအားတစ်ရပ်ဖြစ်ပါတယ်လို့ဒုတိယသမ္မတကင်မလာဟဲရစ်ကပြောခဲ့ပါတယ်။အစောပိုင်းသတင်းထုတ်ပြန်ချက်မှာတော့ဂျပန်အမေရိကန်မဲခေါင်ရက်စစ်တွဲဘက်ရမုံငွေအတွက် လွှတ်တော်ကိုအမေရိကန်အစိုးရကတောင်းဆိုမယ်လို့ဒုတိယသမ္မတကပြောခဲ့ပါတယ်။ထိုင်းဗီယက်နမ်လာအိုမှာမဲခေါင်မြစ်ကိုအားထားနေရတဲ့ရက်ရွာအတိုက်ဝင်းတွေအတွက်ရာသီဥတုဖောက်ပြမှုကတကယ့်ခြိမ်းခြောက်မှုဖြစ်ပါတယ်လို့သူမကထင်တဲ့အကြောင်းဒုတိယသမ္မတကင်မရာဟဲရစ်ကဆိုခဲ့ပါတယ
်။ထိုင်းနိုင်ငံနျူကလ িয়ার စွမ်းအင်ထုတ်လို့ရေးအတွက်ဒီပြည်ချံအစ်စ်နဲ့ပြုလုပ်မဲ့နျူကလ িয়ার တာအပိတ်ဆက်ယုံတိစောက်နိုင်ရေးအမေရိကန်ပြည်ထောင်စုကကူညီပံ့ပိုးပေးမယ်လို့ပြောကြားလိုက်ပါတယ်။ဥရုယာတီပြောင်းလဲမှုတိုက်ဖြတ်ရေးအစီအစဉ်ရဲ့အစိတ်ပိုင်းတစ်ခုဖြစ်တဲ့ကူညီဆောင်ရွက်ပေးခြင်းဖြစ်တယ်လို့ထိုင်းနိုင်ငံမှာရောက်နေတဲ့အမေရိကန်ဒုသမ္မတကမလာဟားရစ်ကမနေ့နိုဝင်ဘာလ19ရက်နေ့မှာပြောကြားလိုက်တာပါ။မနေ့ကစကော့တလန်နိုင်ငံဂလာစကိုမြို့မှာကျင်းပခဲ့တဲ့ဥရုယာတီပြောင်းလဲမှုဆိုင်ရာညီလာခံအတွင်းအမေရိကန်အစိုးရနဲ့ပုဂ္ဂလိကနဲ့ပရဟိတအလူရှင်တွေပူးပေါင်းလှုပ်ဆောင်တဲ့ကာဗွန်တန်းငွေ့ထုတ်လွှတ်မှုလုံးဝကင်းစင်ရေးအစီအစဉ်အရထိုင်းနိုင်ငံကိုအခုလိုကူညီပေးခြင်းဖြစ်ကြောင်းအမေရိကန်သမ္မတအိမ်ပြူရောကပြောပါတယ်။ထိုင်းနိုင်ငံမှာနျူကလ িয়ার တာအပိတ်ဆက်ရုံမရှိသေးပေမဲ့2011ခုနှစ်ကဂျပန်နိုင်ငံဖူကူရှိမာမှာဆူနာမီတန်ကြောင့်နျူကလ িয়ার တာအပိတ်ဆက်ရုံပျက်စီးခဲ့ရတဲ့ဖြစ်စဉ်ကြောင့်ထိုင်းပြည်သူတွေကြားဒီနျူကလ িয়ার တာအပိတ်ဆက်ရုံကိုလိုလားမှုသိမ့်မပြကြပါဘူး။အလားတူနျူကလ িয়ার တာအပိတ်ဆက်ရုံအသေးစားမျိုးတွေကိုအမေရိကန်ရဲ့ပြိုင်ဘက်နိုင်ငံတွေဖြစ်ကြတဲ့တရုတ်ရုရှားနဲ့အာဂျင်တီးနားတို့ကလည်းတိစောက်နိုင်ကြဖို့ကြိုးစားနေကြပြီးအခုချိန်မှာပုံစံအကျန်းအစစ်မှာပဲရှိသေးတယ်လို့ဆိုပါရခင်ဗျာ
VOA American တဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ5.32 kHz 9335နဲ့9383ည5.49 kHz 6153ညပထမနိုင်ဝက်မှာ190 kHz 1905လို့ကနေပြောထုတ်လွှင့်ပေးနေပါရဲ့ရှင
် VOA ကတင်းငွေနဲ့ညဘက်တရင်တွေကိုဆက်လက်ကြီးညာနေပါတယ်နိုင်ငံတကာအတိုက်ဝန်းတဲ့ဒေသတွင်အာရှနိုင်ငံတွေပေါ်စစ်ကောင်စီကမထင်မဲ့မြင်ပြုတဲ့အတိုင်းမြန်မာပေါ်ပိတ်ဆို့အရေးယူတာကိုစဉ်းစားသင့်တယ်လို့ဩစတြေးလျအတိုက်ခံနိုင်ငံကြားရေးပြောရေးဆိုခွင့်ရှိသူအထက်တော်အမဆိုင်မွန်ဘာမင်ဟမ်ကပြောကြားလိုက်ပါတယ်မြန်မာအီရန်နဲ့တရုတ်စတဲ့နိုင်ငံတွေအတွင်းဖြစ်ပေါ်ခဲ့တဲ့လူခွေရေးချိုးဖောက်မှုတွေအတွက်တာဝန်ရှိသူလူပုဂ္ဂိုလ်တွေပေါ်ပိတ်ဆို့အရေးယူတာကိုထောက်ခံမယ်လို့သူကဆိုပါတယ်။ရပ်ပေါင်း650ကြာထောင်ချခံရပြီးတဲ့နောက်ဩစတြေးလျစီးပွားရေးပညာရှင်ရှောင်းထားနယ်ကိုလွတ်ပေးလိုက်တဲ့အခါမှာပိတ်ဆို့အရေးယူမှုချမှတ်တဲ့လားလို့မေးတဲ့အခါမစ္စတာဘာမင်ဟမ်ကအခုလိုဖြေကြားခဲ့တာပါ။စစ်ကောင်စီကြိုးလွန်ထားတဲ့လူခွေရေးချိုးဖောက်မှုတွေကိုလက်ယူမပြုသင့်ဘူးလို့သူကဩစတြေးလျ ABC သတင်းဌာနရဲ့ Insiders အစီအစဉ်ကိုပြောပါတယ်။ဒါပေမဲ့မြန်မာပေါ်ပိတ်ဆို့အရေးယူဆုံးဖြတ်ရမှာဩစတြေးလျရဲ့အမျိုးသားအကျိုးစီးပွားကအဓိကဖြစ်ရပါမယ်လို့ဝန်ကြီးချုပ်အန်တိုနီအယ်ဘနီစ်ကတော့ဆိုပါတယ်မြန်မာစစ်ကောင်စီရဲ့လူခွေရေးချိုးဖောက်မှုတွေကိုကျွန်တော်တို့ဆက်လက်ပြောဆိုနေမှာပါဒါကတော့အပြောင်းအလဲမရှိပါဘူးလို့ ABC သတင်းဌာနကဝန်ကြီးချုပ်ကပြောပါတယ်ရှွန်တန်တန်လွတ်ပြောက်လာခဲ့တာနဲ့ပတ်သက်ပြီးကျွန်တော်တို့ကစော်အောင်စည်းရုံးခဲ့တယ်လို့အာဆီယံရဲ့စည်းရုံးပြောဆိုမှုနဲ့ထောက်ခံမှုကလည်းအလွန်ရေးကြီးခဲ့ပါတယ်လို့ဝန်ကြီးချုပ်အယ်ဘနီစ်ကပြောကြားပါတယ်
ကမ္ဘာချမ်းသာကျော်ဝါတဲ့နိုင်ငံတွေကထုတ်လွှတ်တဲ့ကာဗွန်တန်းငွေ့တွေကြောင့်ဆိုးရွားတဲ့ဥရုယာတိပြောင်းလဲမှုတွေဖြစ်ပေါ်ပြီးအဲ့ဒီရဲ့ဆိုးကျိုးတွေကိုခံစားနေရတဲ့ဆင်းရဲတဲ့နိုင်ငံတွေကိုရောကြီးပေးရေးတည်ထောင်ရန်မှုငွေထားမဲ့သမိုင်းဝင်ဆုံးဖြတ်ချက်ကိုအီဂျစ်နိုင်ငံမှာကျင်းပနေတဲ့ဥရုယာတိဆိုင်ရာညီလာခံကဆုံးဖြတ်ချက်ချလိုက်နိုင်ပြီဖြစ်ပါတယ်။ဒါပေမဲ့လည်းဥရုယာတိပြောင်းလဲမှုကိုအဓိကဖြစ်ပေါ်စေတဲ့အကြောင်းရင်းဖြစ်တဲ့အကြောင်းရင်းကိုဘယ်လိုဖြေရှင်းမလဲဆိုတဲ့သဘောတူညီချက်တော့မရနိုင်သေးပါဘူး။တွင်းထွက်လောင်စာတွေကထုတ်လွှတ်တဲ့ကာဗွန်တန်းငွေတွေဟာဥရုယာတိပြောင်းလဲမှုကိုအဆိုးအဝါဆုံးဖြစ်ပေါ်စေတာလို့ဆိုပါတယ်။ရောကြီးပြည့်မဲ့ရန်ပုံငွေထားရှိမဲ့အစီအစဉ်ကိုတော့ဆွေးနွေးပွဲမှာဥဆောင်ဆွေးနွေးသူတွေက loss and damage ပျောက်ပြက်ဆုံးရှုံးမှုအတွက်လို့အမည်ပေးထားကြပါခင်ဗျာ
။ရှင်ပြောင်းအလုံးသမားတွေရဲ့ခွင့်ရင်းနဲ့ပတ်သက်ပြီးကမ္ဘာဘောလုံးအဖွဲ့ချုပ် FIFA နဲ့ကာတာနိုင်ငံတို့ဟာတမန်ငါရှာခါလောက်ခွဲကြတယ်လို့ FIFA ဥက္ကဋ္ဌ Gianni Infantino ကပြောလိုက်ပါတယ်။ကမ္ဘာ့ဘလဘွဲအတွက်လိုအပ်တဲ့အဆောက်အဦတွေကိုစောက်လုပ်ကြရမှာအလုတ်သမားတွေရဲ့လောက်ခကိုမြတ်မြတ်တတ်တာပေးမယ်လို့ကတိပြုခဲ့ကြပေမဲ့အလုတ်သမားတွေနဲ့ရွှေပြောင်းလုပ်သားတွေရဲ့ခွင့်ရေးချိုးဖောက်မှုတွေရှိနေတာကိုအသိမှတ်ပြုကြဖို့လူခွင့်ရေးစောက်တိလေ့လာရေးဖွဲ့ HRW ကတိုက်တွန်းလိုက်ပါတယ်ရွှေပြောင်းလုပ်သားတွေရဲ့လုပ်ငန်းခွင်ပတ်ဝန်းကျင်ဟာကြံတန်းပြီးလောက်ခတွေကိုမပေးတဲ့ပြင်နေပူထဲမှာအလုတ်ချိန်အကြာကြီးလောက်ရတာတွေလည်းရှိခဲ့တယ်လို့ HRW နဲ့လူခွင့်ရေးအဖွဲ့တွေကပြောကြပါတယ်အလုတ်သမားတွေတိတ်ဆုံးတဲ့အခါမှာလည်းနစ်နာခြင်းမရရှိကြဘူးလို့ဆိုပါတယ်ကာတာနိုင်ငံမှာဘင်္ဂလားဒေ့ရှ်အလုတ်သမား1300ကျော်တိတ်ဆုံးခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံ Break အဖွဲ့ကြီးရဲ့ရွှေပြောင်းနေထိုင်ခြင်းနဲ့လူငယ်ဆိုင်ရာအစီအစဉ်အကြီးအကဲရှာရီဖူဟာဆန်က Writer ကိုပြောပါတယ
်မ Malaysia နိုင်ငံမှာကျင်းပနေတဲ့အထူးထူးရွေးကောက်ပွဲမှာဘယ်ပါတီကမှတည်တာပြတ်သားစွာအနိုင်ရတာမရှိသေးပေမဲ့ပြည်မဲ့ပါတီအတီးတီကသူတို့အနေနဲ့အစိုးရဖွဲ့လို့ရနိုင်လောက်တဲ့ထောက်ခံမှုကိုရရှိထားပြီလို့ဒီကနေ့ပြောဆိုနေကြပါတယ်။ဝိုင်းရင်အတိုက်ခံကောင်းဆောင်အန်ဝါအီဘရာဟင်ကသူ့ရဲ့ညွန့်မောင်းပါတီအဖွဲ့အနေနဲ့အစိုးရဖွဲ့လို့ရနိုင်လောက်တဲ့အမှတ်နေရာတွေကိုအနိုင်ရထားပြီလို့ပြောတာကြောင့်သူ့အနေနဲ့အစိုးရအသင်းမှာဝန်ကြီးချုပ်ဖြစ်လာမယ့်သဘောရှိနေပါတယ်။ဒါပေမဲ့ပြန်ပေးဝန်ကြီးချုပ်ဟောင်းမူဟီဦးဒင်ရစင်ကလည်းစနေနေ့ကကျင်းပတဲ့ရွေးကောက်ပွဲအပြီးမှာသူ့အနေနဲ့အစိုးရဖွဲ့နိုင်ရေးအတွက်ဆွေးနွေးပြောဆိုမှုတွေပြုလုပ်နေပြီလို့ပြောပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုဥတ္တမောင်သန်းနဲ့ကိုဇော်ဝင်းနိုင်တို့ကြေညာပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။ဒီကနေ့နိုမာ20ရက်နေ့ဟာကမ္ဘာကလေးများနေ့ဖြစ်ကြောင်းကုလသမဂ္ဂကလေးများရမုံငွေအဖွဲ့ UNICEF ကသူ့ရဲ့အင်တာနက်စာမျက်နှာမှာနှိုးစော်အသိပေးထားပါတယ်။ကမ္ဘာတဝန်းကလေးတွေရဲ့ဘဝတွေတိုးတက်လာအောင်လုပ်ကြဖို့1954ခုနှစ်မှာကမ္ဘာကလေးများနေ့အဖြစ်သတ်မှတ်ခဲ့တာဖြစ်ပါတယ်။ကလေးခွင့်ရေးနိုင်ငံတကာသဘောတူညီချက်ကို1989ခုနှစ်ဒီနေ့မှာပဲချမှတ်ခဲ့တာဖြစ်ပါတယ်။ဒီကလေးခွင့်ရေးတွေကိုမိမိတို့ရဲ့လူဖွဲ့စည်းအတိုက်အဝန်းနဲ့နိုင်ငံတွေမှာတိုးတက်လာအောင်လုပ်ကြဖို့မိခင်ဖခင်တွေဆရာဆရာမတွေသူနာပြုတွေဆရာဝန်တွေအရက်ဖတ်အဖွဲ့စည်းတွေကတက်ကြွလှုပ်ရှားသူတွေဘာသာရေးကြီးကဲတွေရမ်းမီရက်ဖတ်တွေနဲ့ဆိုရခေါင်းဆောင်တွေမှာအရေးပါတဲ့အခမ်းကဏ္ဍရှိနေကြပါတယ်လို့ UNICEF အဖွဲ့ကြီးကသူ့ရဲ့အင်တာနက်စာမျက်နှာမှာပြောကြားထားပါတယ်ခင်ဗျာဒီ week ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်ပေးနေပါတယ်အခုကစပြီးတော့တွေးဆုံမေးမြန်းခန်းနေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်မြန်မာနိုင်ငံငြိမ်းချမ်းရေးဆွေးနွေးပွဲတွေအပြည့်ထွက်ဖို့အောင်မြင်ဖို့ဆိုရင်တစ်ဖက်သက်ဖြစ်နေတဲ့ဆွေးနွေးပွဲပုံစံပြောင်းလဲဖို့လိုတယ်လို့တိုင်းသာလက်နက်ကိုင်အဖွဲ့ဒီဘက်ကရှုမြင်တဲ့အကြောင်းယူရိုဘာမာအော့ဖ်ရဲ့အတိုင်းမင်္ဂန်ဥခွန်ဆိုင်ကပြည်ဝီကိုပြောပါတယ်သက်ဆိုင်ရာအဖွဲ့စည်းအားလုံးနဲ့နိုင်ငံရေးသဘောတူညီချက်တွေမရဘူးဆိုရင်ရှင်းနေကြမှာဖို့စီစဉ်နေတဲ့ရွေးကောက်ပွဲဟာပဋိပက္ခတွေကိုဖြေရှားနိုင်မဲ့ရွေးကောက်ပွဲဖြစ်မလာနိုင်ဘူးလို့လည်းသတိပေးပါတယ်ဥခွန်ဆိုင်ကိုပြည်ဝီမြန်မာပိုင်းအစီအစဉ်ကဦးသိန်းထိုင်ဦးကထိုင်းနိုင်ငံချင်းမိုင်မြို့မှာတွေ့ဆုံမေးမြန်းထားတဲ့တွေ့ဆုံမေးမြန်းခန်းဒုတိယပိုင်းကိုရှင်းစားနိုင်ပါတယ်ခင်ဗျာ
အပြစ်ကရစေကြီးကအခု9နှစ်ပြည့်သွားပြီပေါ့နော်ဟိုတလုံးကပဲ9နှစ်ပြည့်ခန်းတာအာတိုင်းရာဖွဲ့စည်းတွေ10ဘွဲ့အဲ့တော့အခုနေရာတချို့မှာတိုက်ပွဲတွေပြန်ဖြစ်လာတယ်ဟိုမြန်မာနိုင်ငံအလဲပိုင်းတွေမဟုတ်ဖ ೇನೆ တိုင်းရာအပြစ်ကရစေပြီးသားဒေသတချို့မှာလည်းတိုက်ပွဲတွေဖြစ်လာတယ်ဒီတိုက်ပွဲတွေဖြစ်လာတဲ့အတွက်ကြောင့်အခုလက်ရှိအခြေတည်ကြမှာအရင်တုန်းကရပြည်သားသဘောတူညီချက်တွေကျက်ပြေသွားမှမျိုးဆိုရတဲ့အနေထားရှိပါသလားခင်ဗ
ျရှိတယ်လို့ကျွန်တော်တို့ဖြေရမှာပဲနော်အော်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဒီ2021ခု February 1ရက်ဒီတပ်မတော်ကနေအာဏာကိုရယူပြီးတဲ့နောက်ပိုင်းမှာဒီကိစ္စတွေကပေါ်လာတာဟုတ်အဲ့ဒီမှာကျွန်တော်တို့ရဲ့EAO တွေဒုံမဟုတ် ERO လဲခေါ်တယ်ကျွန်တော်တိုင်းရင်းသားအင်အားစုရှိတာကနေဆက်ဆိုတဲ့အခါကျတော့ပြေးလာတာကအများကြီးပဲအဲ့ဒီအခါကျတော့ကျွန်တော်တို့ထင်မှာကအာဒီအင်အားစုတွေထဲမှာသူက၄မျိုးလောက်ကွဲသွားတယ်တမျိုးကပါလေဆိုတော့ဟာဒီစေအုပ်စုဟာသူတို့ငါတို့ဗမာမဟုတ်တဲ့တိုင်းရင်းသားတွေကိုပဲချုပ်ချယ်နေတာမဟုတ်မနှိပ်စက်နေတာမဟုတ်သူတို့ဗမာအချင်းချင်းလဲတကယ်လုံနေတာပဲဆိုမှသူတို့စာနာထောက်ထားပြမသူအကျိုးဆိုးကြတယ်ကျိုးဆိုးနေမကဘူးတချို့ကတော့ခါလဲကူပြီးတော့မှတောင်သူတို့တိုက်နေကြတယ်ဒါဒီဥစားတစုပေါ့နော်ဒါကဒါကြောင့်လည်းဖြစ်တာပေါ့နောက်တစ်ခုကတော့ဒီဟိုတချို့ကလဲလုံးဝဘယ်ဘက်မှမပါဘူးမပါဘူးနဖက်စလုံးနဲ့သူအဆက်ဆံနေတယ်။အဲဒီလက်နဲ့တည်းခရောင်မီးကြောက်တည်းကလည်းသူတို့စီကလာရဲဆိုတဲ့သတင်းတွေကလည်းထွက်နေကြတယ်။နော်ဟုတ်တယ်ဗျာ။ဒီအစားနောက်တတ်တစုဖြစ်တယ်။နောက်တတိယအစုကပါလေဆိုတော့သူကတော့အခုအချိန်ဒီမှာ တိုင်းပြည်ကအုပ်ချုပ်သူမရှိတဲ့ပုံစံမျိုးဖြစ်နေတယ်။ပိုင်ရှင်မရှိတဲ့ဟိုခြံကြီးလိုအင်ကြီးလိုဖြစ်နေတဲ့ခါကျတော့ဒီအချိန်မှာငါရတာငါယူထားဖို့လိုတယ်စေဘုံမှာလုံနေတာလည်းရှိတယ်။ဘာဖြစ်လို့ဆိုတော့အချိန်ဒီပြန်ကောင်းလာပြီဆိုလို့ရှိရင်အဲမင်းကြီးနဲ့မဆိုငါဈေးစစ်နိုင်မှာပေါ့ကွာ။အမမ်ဒီ UWSE တော့မှ1989နဲ့96ထိသူကတိုက်တဲ့ခါကျတော့သူကနေထိုင်းနိုင်ငံနဲ့နေဇာကနေမီတဲ့ချူသူတော်ရသွားသေးတာပဲ။အဲငါတို့လည်းဖြစ်နိုင်မှာပေါ့ကွာလို့တွတ်တာလည်းရှိနိုင်တယ်ပေါ့။နောက်တစုကတော့ဟာငါတို့ဒီငင်းချမ်းကြီးစာချုပ်ချုပ်ပြီးပြီကွာငါတို့ငင်းချမ်းကြီးတို့ချုပ်ထားတာစစ်တိုက်ဖို့သူတို့ချုပ်ထားတာမဟုတ်ဘူးငါတို့ဒီတော့ငင်းချမ်းကြီးပြန်ရအောင်ဘယ်လိုလုပ်မလဲငါတို့နိုင်ငံကြီးနိုင်ငံအကြတဲ့ကိုဘယ်လိုကြော်လောင်းအောင်လုပ်မလဲဆိုမှသူတို့ကလည်းလုပ်နေကြအဲ့ဒါကျွန်တော်တို့ဖြစ်နေတဲ့ဟာပဲဒါပေမဲ့ဒီကျွန်တော်ပြောကြည့်နေတော့အခုလောလောဆယ်ကတော့ဒီငင်းချမ်းကြီးလုတ်နေတဲ့လူလေသူလည်းမအောင်အခုလောလောဆယ်အထိသူတို့ဧပြီလကနေစပါတော့မှတမတော်နဲ့သူတို့တွေ့ဆုံပြီးတော့သူတို့ဆွေးနွေးဖို့သူတို့စီစဉ်ခဲ့တယ်ပြီးခဲ့တဲ့အောက်တိုဘာလ14ရက်နေ့မှာဒုတိယအကြော့ပြီးတော့တယ်အခုထိဘာမှဟိုအဖြေမရသေးဘူးပေါ့နော်အဖြေမရသေးတော့တတိယအကျို့ထပ်ဖြစ်မလားမဖြစ်ဘူးလားဖြစ်ရင်ဘယ်လိုဖြစ်မလဲဆိုတော့ဟာအခုဒါပြဿနာကြီးပဲဖြစ်တယ်ဒီလိုမဖြစ်လို့ရှိရင်နောက်3လအတွင်းမှာကျွန်တော်တို့တက်ချုပ်ကြီးကသူကဒီကို February လတရက်နေဆိုတော့သူကနှစ်နှစ်ပြည့်သွားပြီနှစ်နှစ်ပြည့်သွားတော့သူဘယ်လိုဆက်လုပ်မလဲအဒီဟာရီကကျွန်တော်တို့ကအားလုံးဝိုင်းပြီးတော့မှစောင့်ကြည့်ဖို့အချိန်ကြီးဖြစ်ပါတယ်
။ဒီစစ်ကောင်စီဘက်ကအခုနအဟိုဂျုံမူကြီးမင်းအောင်လှိုင်ကပဲဆွေးနွေးပါထပ်ဆွေးနွေးပါမအောင်မြင်ဆွေးနွေးပါဆိုပြီးတော့ပဲထပ်ဖိတ်ခေါ်နေတာတော့သတင်းစာထဲမှာကျွန်တော်ပြီးခဲ့တဲ့ဇပိုင်းအထိထပ်ပြီးသတင်းစာကြီးထဲမှာထပ်ပြီးဖိတ်ခေါ်နေတာကျွန်တော်တွေ့ပါတယ်။အဲ့တော့ဆွေးနွေးရင်ဆွေးနွေးရင်းနဲ့ရောအဖြေရသွားနိုင်တဲ့အနေအထားမျိုးရှိပါသလား။
သူကရရံတဲ့အခြေရှိတယ်သို့တော်လည်းပဲဆွေးနွေးပုံတဲ့ပုံစံကပြောင်းဖို့လိုတယ်လို့ဒီ EU အများစုကသူတို့ကမြင်နေကြတယ်ဟု
တ်ကဲ့ပြောင်းလဲဖို့
ဘာဖြစ်လို့လဲဘာလို့ပြောင်းရမလဲဆိုတော့ပထမအကြော့တွေ့တုန်းကတော့ဒီတက်မတော်ဘက်ကနေပြောင်းအေးခမရုတ်လည်းပြောကျင်တာပြောပြကျွန်တော်ကလည်းပြောကျင်ကျွန်တော်တို့ဘက်ကလည်းပြောကျင်တာပြောမှာနော်ပြီးတော့ပြန်သွားပြတော့မှကျွန်တော်နောက်ဒုတိယအကြော့မှာလာကျွန်တော်တို့ပြန်လာပြတော့မှဤရမယ်စရခါကြတော့ဒါပါမအကျိုးကတော့ဘာမှပြဿနာမရှိသလောက်ပဲပေါ့နော်အဲအဲ့ဒီတော့ကတော့သူတို့ကပါတီစုံဒီမိုကရေစီလုပ်မယ်ဖက်ဒရယ်နိုင်ငံတည်ဆောက်မယ်ရွေးကောက်ပွဲလုပ်မယ်ဖီအာစနစ်နဲ့လုပ်မယ်နောက်ပါမ3-4ကတော့အေးကျွန်တော်တို့ဒေသအတွင်းဖုန်ဖြူရေးတွေပူတွဲလုပ်ကြမယ်လုံခြုံရေးတွေကျွန်တော်တို့ဒီဟိုတောင်းဝန်ယူကြမယ်အဲဒီတော့သူကဒီပထမအခေါက်ကသူကပြဿနာမရှိတဲ့အခေါက်ဖြစ်တယ်ဒါပေမဲ့ဒုတိယအခေါက်ကျတော့ဘာဖြစ်လဲဆိုတော့သူတို့ကဒီ2008နဲ့အခြေခံဘုရမလာဘုရမဆွေးနွေးတဲ့အခါကျတော့ပြဿနာစပေါ်လာပဲအဲဒီမှာဘာဖြစ်လို့လဲဆိုတော့ဒီဟို EU တွေပြောတာကကျွန်တော်တို့2008ကိုလက်ခံလဲဆိုရင် NCA တော့မပေါ်လာခဲ့ဘူးမပေါ်နိုင်ဘူး2008ကိုလက်မခံလို့ NCA ဆိုတာကိုကျွန်တော်တို့ပူတွဲရေးဆွဲခဲ့တာဖြစ်တယ်။ဘာဖြစ်လို့2008နဲ့ကျွန်တော်တို့လာဆွေးနွေးနေတာတော့ကျွန်တော်တို့လိုတာကဘာလဲဆိုတော့အရင်ဆုံးဒီနိုင်ငံရေးနဲ့ပတ်သက်တဲ့ပြဿနာတွေအကုန်လုံးကျွန်တော်တို့ကအကုန်ဆွေးနွေးခြင်းနဲ့အခုဖြစ်နေတဲ့အကြတဲ့လေအကြောင်းလဲအဆွေးနွေးကြတယ်ဒါရီပြီးပြီသဘောတူညီချက်ရပြီဆိုရင်တော့အခြေခံဥပဒေကိုနောက်ဆွေးနွေးလို့ရတယ်နော် အဲ့အဲ့ဒီရက်တီချက်ကသူကကွာနေတယ်ဒါအရင်ကြီးတဲ့အချက်ဖြစ်တယ်ဒါကိုဒီအာတတ်ချုပ်ကြီးရောဒီတမတော်ဘက်ကနားလေဘူးလို့ရပေါ့သူတို့ကအခုလောလောဆယ်ကဘာဖြစ်နေလဲဆိုတော့ငင်းချမ်းကြီးဆိုတာကဝင်းဝင်းချင်းကမှုနဲ့ချင်းကအောင်ပါဘူးနော်ခမရပါလို့လေကိုပါလို့လေဟောနာအခုသူတို့ကဝင်းလူးစ်ချင်းကမှုမှုနဲ့ချင်းကငါလိုတော့ခမရတို့လက်ခံအောင်မယ်ဆိုတဲ့ပုံစံမင်းနဲ့ဝင်းတဲ့ခါကျတော့ဒီမှာပြဿနာပေါ်တယ်လို့မြင်တယ်နော်ဒါကြောင့်မလို့အခုလောလောဆယ်ကတော့ဘင်းကြီးနဲ့မစူအရေးကြီးတာကတော့အာဆွေးနွေးပုံပုံဆွေးနွေးနေကခုနကပြောသလိုပဲကျွန်တော်တို့နိုင်ငံကြီးတဘောတူညီချက်ကိုအရင်ရပါအောင်လုပ်ဖို့လိုတယ်နမနစ်ကပါလဲဆိုတော့ဆွေးနွေးပွဲတွေကိုလုပ်ပြီးဆိုလို့ရှိရင်တစ်ဖက်ထဲကနေပဲအကုန်လုံးစီစဉ်လည်းမဟုတ်ပဲနဲ့နှစ်ဖက်ကပေါင်းပြီးတော့စီစဉ်ဖို့လိုလိမ့်မယ် joint process ပေါ့အဲ့ဒါဖြစ်ဖို့လိုတယ်နံပါတ်3ကဒါဖြစ်လာဖို့ဆိုရင်ကျွန်တော်တို့နှစ်ဖက်စလုံးကဒီအရင်ဆုံးအလို့တဘောအရင်တွေ့ဆုံဖို့လိုတယ်ဆေးဟာမျိုးဖြစ်နေတယ်နော်အဲ့ဒါကြောင့်မလို့အခုလောလောဆယ်မှာတတိယအကြော့မဖြစ်ဘာကြောင့်မဖြစ်သေးလဲဆိုတော့အဖြေကဒီမှာပဲ
တိုင်းရင်းသားအရင်းနဲ့ပတ်သက်ပြီးတော့တခုအမြဲတမ်းခုလူတွေတော်တော်များများဒီရွေးကောက်ပွဲဆိုတဲ့ကိစ္စကိုလည်းအာရုံစိုက်လာကြပါတယ်ရှင်းနေမှာရွေးကောက်ပွဲကျင်းပါမယ်ဒီရွေးကောက်ပွဲကအချက်အသေးတွေကိုခြေရှင်းတာမျိုးမဟုတ်ဘဲနဲ့ပို့ပြီးတော့ဒီအကျန်းဖက်မှုတွေတောင်ပို့ပြီးတော့တိုးသွားနိုင်တယ်တကယ်တမ်းတိုင်းသားတွေရဲ့ဒန်းတူရည်နဲ့ကိုပိုင်ပြားဒန်းခွင့်တွေကိုအာမခံနိုင်တဲ့အနေအထားရှိမှာမဟုတ်ဘူးဆိုပြီးတော့ပြောတာမျိုးလည်းရှိပါတယ်တချို့ကလည်းဒီရွေးကောက်ပွဲကပဲအချက်တဲတွေကိုဖြည့်ရှင်းသွားဖို့အတွက်လမ်းစာတစ်ခုဖြစ်မလာပေါ့အဲ့တော့ဒီရွေးကောက်ပွဲရှင်းနေမှာရွေးကောက်ပွဲကျင်းပမယ်ဆိုရင်ရောဒီရွေးကောက်ပွဲကအချက်တဲကိုပို့ပြီးတော့တိုးသွားနိုင်သေးမလားဒါမှမဟုတ်အချက်တဲကိုဖြည့်ရှင်းတဲ့လမ်းစာတစ်ခုဖြစ်သွားနိုင်ပါဘလားအလိုသုံးတတ်ပြီပါလ
ေ။အော်ဟုတ်ကဲ့။အခုလောလောဆယ်ကျွန်တော်တို့အဖက်ဖက်ကိုကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်တော့အကောင်းမြင်တဲ့ဟာတွေလည်းရှိတယ်။နော်။အကောင်းမြင်တဲ့ဟာကပါလေဆိုတော့အမှထိုင်းနိုင်ငံဆိုလို့ရှိရင်အာနာသိန်းတို့ဖြစ်လာတာ ው ။အာနာသိန်းပြီးတော့မှဒီအခြေခံဥပဒေအသက်ကိုရေးဆွဲပြီးတော့မှတခါလေယူကောပွဲလို့ယူကောပွဲလို့ဘုမာသူကအခုအထိဝန်ကြီးချုပ်လို့ထိုင်းနိုင်ငံကလုံနိုင်ငါတို့လည်းလုံနိုင်ရမှာပေါ့လို့မြင်တာလည်းရှိတယ်ပေါ့နော်ဒါပေမဲ့ထိုင်းနိုင်ငံနဲ့ကျွန်တော်တို့နိုင်ငံအခြေအနေကမတူဆိုတာသေချာပေါ့ပဲဟုတ်တယ်မလားတကယ်လို့ကျွန်တော်တို့စီမှာယူကောပွဲလို့မယ်ဆိုရင်တော့မဖြစ်အောင်မဖြစ်အောင်လုပ်မယ်လို့ကပုံများနေတဲ့အချိန်ဖြစ်နေတယ်နော်ဒါကိုကြော်လွှားနိုင်ဖို့ကအရေးကြီးဆုံးကတော့ကျွန်တော်တို့နိုင်ငံရေးသဘောတူညီချက်ရနိုင်ဖို့ပဲနိုင်ငံရေးသဘောတူညီချက်ရဖို့ဆိုတော့ EEO လောက်နဲ့ပဲလုပ်လို့မရဘူးပေါ့ဟုတ်တယ်မလားနိုင်ငံရေးပါတီတွေလည်းပါရမှာပေါ့ဒါရင်းမကသေးဘူးအခုလောလောဆယ်ကျွန်တော်တို့ကplayer အသက်တွေပေါ်လာပြီဆိုရင်ဒီပေါ်လာတဲ့ player တွေအသက်တွေလည်းကျွန်တော်တို့နေရာရှိဖို့လိုတာပေါ့အဲ့ဒါမှကျွန်တော်တို့ကနိုင်ငံရေးသဘောတူညီချက်ကိုရနိုင်မှာပေါ့ဒါတော့မှသူတို့လာမလားမလာဘူးလားဆိုတော့မသေချာသေးဘူးเนาะလာပြီဆိုပါစို့เนาะလာပြီဆိုလို့ရှိရင်လေအားလုံးသဘောတူညီတဲ့တဘောတူညီချက်တစ်ခုကျွန်တော်ရယူအောင်အဲ့ဒါမှကျွန်တော်တို့ဖြစ်နိုင်တယ်လို့ကျွန်တော်ထင်တယ်ပေါ့နော်အဲ့လိုမျိုးမလုပ်ဘူးဆိုလို့ရှိရင်တော့ကျွန်တော်တို့ဟိုရွေးကောက်ပွဲကလည်းလူတောက်ပွဲပဲဆက်ဖြစ်မှာပါလေပေါ့နော်ခင်ဗျားတို့ကျွန်တော်တို့တော့အရေးခံလဲအသက်ခံဖို့များမှာပဲဘယ်သူတောက်မယ်တော့မသိဘူးပေါ့
ကျွန်တော်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့
ယူရိုဘာမာအော့ဖ်စ်ရဲ့အတိုင်ပင်ခံဥခွန်ဆိုင်ကိုဦးသိန်းထောက်ကတွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်။ဒီကနေ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကိုဝါရှင်တန် DC မြို့တော်ကနေဆက်ပြီးတော့တန်လွင့်ပေးနေပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးတော့မှာဖြစ်ပြီးတော့ဒီထက်ကရင်းဆုံးတော့ကဘာတလွားခီးသွားအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ကိုနေဟန်ထားနဲ့ခြေတော့ရဲ့လှုပ်ရှားမှုကိုအဓိကအသားပေးတဲ့တန်ဂိုဇုံတွဲအကကျွမ်းကျင်တဲ့အမျိုးသမီးတွေကသူတို့အတွက်တောက်ဖနက်ကအရေးကြီးဆုံးလို့ပြောကြပါတယ်။ဒါကြောင့်တန်ဂိုအကဇင်းမြစ်ဖြစ်တဲ့အာဂျင်တီးနားနိုင်ငံကိုမတ်စုမြတ်မွန်နဲ့အတူကမ္ဘာတစ်လောက်ကြီးသွားအစီအစဉ်ကနေသွားပြီးတော့တန်ဂိုအကအတွက်တောက်ဖနက်ကဘလောက်အရေးပါသလဲဆိုတာကိုလေ့လာရအောင်ပါဗျာ။
အာဂျင်တီးနားနိုင်ငံပွဲနိုဆယ်ရစ်မြို့တော်မှာဂျန်ဂိုအကပွဲတော်နဲ့ချန်ပီယံပြိုင်ပွဲကိုနှစ်ဆင်ကျင်းပပါရယ်ကိုဗစ်ကရောဂါဖြစ်နေတဲ့2021ခုနှစ်တုန်းကတော့ဂျန်ဂိုအကပြိုင်ပွဲကို Zoom နဲ့ online ပေါ်ကနေလုပ်ခဲ့တာပါအခု2022ခုနှစ်မှာတော့ဘွယ်နိုဆယ်ရစ်မြို့နယ်လက်မကြီးမှာပွဲတော်ကိုစက်တင်ဘာလတုန်းကကျင်းပခဲ့တာပရိသတ်2000ထက်မနည်းလာရောက်အားပေးခဲ့တယ်လို့အာဂျင်တီးနားယဉ်ကျေးမှုဌာနကထုတ်ပြန်ပါရယ်ဇုံတွဲကရတဲ့ဂျန်ဂိုအကကားကြသူတွေအနေနဲ့ဆွဲမဲ့စရာကိုနေဟန်တာမျက်နှာအမှုရာတို့နဲ့ကားခွက်တွေကိုတွတ်တွတ်လက်လက်ကားပြနိုင်ဖို့သိအရေးကြီးပါတယ်။ခြေတော့ရဲ့လှုပ်ရှားမှုကအဓိကဖြစ်တဲ့တန်ကိုအကကားကြတဲ့အမျိုးသမီးတွေအတွက်ကတော့တောက်ဖနက်ကအရေးပါဆုံးလို့ပြောကြပါတယ်။တန်ကိုဖနက်ကောင်းကောင်းစီထားမှတေးသွားအလိုက်လေထဲလွင့်နေတယ်လို့ကားနိုင်မှဖြစ်ပါတယ်တဲ့။တောက်ဖနက်စီလိုက်တဲ့အခါသူတို့ရဲ့ခြေတော့ကပို့ပြီးတော့အမှုပညာမြောက်သွားတယ်လို့ဟန်ချက်ညီအောင်ထိန်းထားနိုင်ဖို့လဲပိုလွယ်သွားတယ်။ကားရတာလဲပိုကောင်းသွားတယ်လို့ကဘာကျော်တန်ကိုကားစီတဲ့ကာလာမော်ရန်နိုကပြောထားမှုပါတယ်။တန်ကိုအကမှာခြေဘဝရိုးနဲ့ခြေချောင်းတွေရဲ့ထိမ့်ညှိနိုင်မှုကအဓိကဖြစ်တာမို့ကားသူရဲ့ခြေထောက်တွေနဲ့ကွက်တိဖြစ်နေတဲ့ဖက်နှက်မျိုးဖြစ်ကိုဖြစ်ရမှာပါ။တန်ကိုကားသူအမျိုးသမီးတွေအတွက်တောင်းမြစ်ဖက်နှက်ကောင်းကောင်းမရှိမဖြစ်လိုအပ်တယ်လို့တန်ကိုအကဝါသနာရှင်မရီယာထရီဇာရှူစတာကပြောပါတယ်။
ကနက်ကိုစီးလိုက်ပြီးဆိုတာနဲ့တခုခုကိုအလေးနဲ့လှုပ်ဖို့စိတ်သွင်းလိုက်တယ်လို့ဖြစ်သွားပါတယ်။တခြားသူစွဲမဲ့သွားအောင်ဟန်ပြင်လိုက်တာမျိုးပါ
။သူကအသက်82နှစ်ရှိနေပြီဖြစ်ပေမဲ့တောက်ဖက်နဲ့စီးပြီးတော့တန်ကိုအကကနေတော့မှသူ့အတွက်တန်ကိုတောက်ဖက်နဲ့တွေကလေးမှပြန်ဝဲနေတယ်လို့ကနိုင်တဲ့အစွမ်းကိုပေးတယ်လို့ပြောပါတယ်။
Los zapatos son como un permiso para volar a tierra.
တန်ကိုဖနက်တွေစီးထားရင်မြေကြီးပေါ်မှာပေါ့ပေါ့ပါပါနဲ့ပြေးလွှားကခုန်နိုင်ပါတယ်။ကိုယ့်ရဲ့ခြေထောက်နဲ့ကွက်တိဖြစ်ဖို့လိုတယ်လို့ကိုယ့်ခြေထောက်နဲ့ဖနက်တွေကအပြန်အလှန်ဖွင့်ဖက်ထားတယ်လို့ဖြစ်နေဖို့လိုပါတယ်။ကျမတို့ကတော့ဖနက်တွေကတိတ်ကိုရေးကြည့်ပါတယ်။ကျမစီးရဲ့ဖနက်တွေကပြောင်နေလက်နေချောင်းပြင်းတွေဖြစ်နေရပါမယ်။စီးလိုက်တာနဲ့ကျမမှာခွန်အားတွေစွမ်းအားတွေပိုရှိလာတယ်ဆိုတော့ခန်းစားချက်မျိုးပေးနိုင်ဖို့လိုပါတယ်။
ဘွယ်နိုဆယ်ရစ်မြို့တော်ရဲ့ကကိုမီလ်ဖူးအမှတ်တံဆိပ်တန်ကိုဖက်နှက်တွေကိုသာရောင်းချတဲ့ဆိုင်ဒီဇိုင်းရှိပါတယ်။ဒီဆိုင်ကိုပူးတွဲဖွင့်ခဲ့သူကိုယ်တိုင်ကတန်ကိုကသူဖြစ်ပြီးတော့ကားဖို့ဝယ်စည်းသမျှဖက်နှက်တွေတခုမှစိတ်ကြိုက်မဖြစ်ခဲ့တဲ့အတွက်သူကိုယ်တိုင်ဖက်နှက်ဒီဇိုင်းထွင်ဖန်တီးဖို့ဆုံးဖြတ်ခဲ့တာလို့ AFP သတင်းဌာနကပြောပါတယ
်။ No me gustaban mucho los zapatos que había en el mercado y entonces
ဈေးကွက်မှာရှိတဲ့ဖက်နှက်တွေတရမ်းမှာစိတ်တိုင်းမကျတဲ့အတွက်ကိုဖက်နှက်ကိုချုပ်မယ်လို့ကျမဆုံးဖြတ်ခဲ့တာပါကိုရိုင်းစိတ်ကြိုက်ထောက်မြင်ရှိပြီးတော့ကွက်တီလဲတော်တယ်စီးရတာလဲတတ်တောင့်တတ်တာဖြစ်တဲ့ဖက်နှက်တွေဖြစ်လာဖို့နှစ်နှစ်အချိန်ပေးပြီးလေ့လာခဲ့ရပါတယ
်သူဖန်တီးတဲ့ဖက်နှက်တွေရောင်းဖို့သူနဲ့သူ့လိုပဲတန်ကိုအကကတဲ့တငယ်ချင်းတယောက်ပေါင်းပြီးတော့ဒီဆိုင်ကိုဖွင့်ထားတာအနည်း20လောက်ရှိနေပါပြီသူ့ရဲ့တန်ကိုဖက်နှက်တွေကိုအများဆုံးဝယ်ကြတာနိုင်ငံသားတွေဖြစ်ပြီးအမေရိကန်ဂျပန်နဲ့ဥရောပကိုဖက်နှက်တွေတင်ပို့နေရပါတယ်ဘွယ်နိုဆယ်ရစ်မြို့ကတန်ကိုအကကျွမ်းကျင်သူတွေလည်းသူ့ဆိုင်ကဖက်နှက်တွေကိုပဲဝယ်စီးကြတာပါတတိယကိုဖက်နှက်အရင်1000ခွဲလောက်ရောင်းနေရတယ်လို့ပြောပါတယ်တန်ကိုအကကတဲ့အခါကသူရဲ့ခြေထောက်လှုပ်ရှားမှုနဲ့ပရိသတ်ကိုဖန်ဆားထားနိုင်ဖို့ဆွဲဆောင်မှုရှိတဲ့ဓာတ်ဖက်နှက်တွေဝတ်ထားဖို့လိုတယ်လို့ဖက်နှက်ဖန်တီးသူကပြောပါတယ
် es como un fetiche y el tango se va
ကောင်းမြတ်ဖက်နှက်စီးထားမှတန်ကိုအကကတယ်လို့လက်ခံကြတာမျိုးပါဆွဲမဆရာဖြစ်အောင်လုပ်ပေးနိုင်တဲ့ဖက်နှက်မျိုးနဲ့ကားမှတန်ကိုအကားလို့မြင်ကြပါတယ
်တန်ကိုတောက်ဖက်နှက်ကအမှုပညာမြောက်စေဖို့လိုသလိုပို့ပေါ်ပပလှုပ်ရှားနိုင်တာမျိုးလည်းဖြစ်ဖို့လိုပါတယ်ဒါကြောင့်ထိတ်ချုပ်ဖက်နှက်မျိုးမဖြစ်ရသလိုခြေချင်းဝက်မှာတိုင်းချိုးပတ်ထားဖို့လည်းအရေးကြီးပါတယ်ဖက်နှက်ဒီဇိုင်နာအလစ်စီယာကတော့ဖက်နှက်ကခြေဘဝကွက်နဲ့ကွက်ကြည့်ဖြစ်ဖို့အရေးကြီးဆုံးလို့ပြောပါတယ်တောက်အမြင့်ကလည်း3လက်မကွဲ4လက်မထက်ကျော်လို့မရပါဘူးသိတ်တောက်မြင့်လွန်းသွားရင်လည်းခြေခောက်လဲနိုင်တယ်လို့ရှင်းပြပါတယ်တန်ကိုအကကသူအမျိုးသားတွေရဲ့ဖက်နှက်ကလည်းပုံမှန်ထက်ထောင်နေနေလေးပုံမြင့်ကြပါတယ်
တောင်ပြင်းဖနက်ကကားသူတွေအတွက်မိတ်ဆွေကောင်းဖြစ်တယ်လို့ရန်သူလည်းဖြစ်နိုင်တာမို့ကိုနဲ့ကြိုက်တဲ့ဖနက်ကိုအသေးချာရွေးဖို့လိုတယ်လို့တန်ကိုအကဆရာမကရှင်းပြပါတယ
်။ဟိုအဲ momento de pensar que solo con zapatos podía bailar, de pensar que no podía bailar más con los zapatos.
တခါတလေကြာရင်ဖနက်စီးထားမှကားနိုင်နေဆိုတာမျိုးဖြစ်တယ်လို့တခါတလေကြာရင်လည်းဖနက်စီးပြီးတော့ဆက်မကားနိုင်တော့တာမျိုးလေးဖြစ်ပါတယ်။အဲ့လိုအခါမျိုးဆိုရင်ဖနက်မလိုတဲ့ကားွက်ပုံစံမျိုးကိုပြင်လိုက်ပါတယ်။ဒါပေမဲ့ကိုနဲ့ကွက်တီအဆင်ပြေတဲ့ဖနက်မျိုးရွေးရှာလို့တွေ့ပြီးဆိုရင်တော့ဒေါဖနက်စီးပြီးတော့ပြန်ကားပါတယ်။
အာဂျင်တီးနားနိုင်ငံမှာတန်ဂိုအကက1880လောက်မှာစတင်ပေါ်ပေါက်လာခဲ့တာပါ။ဘွယ်နိုဆဲရစ်မြို့ကအောက်ခြေလူတန်းစားရပ်ကွက်တွေမှာရှိတဲ့ဖြစ်တဲ့စားခန်းတွေကနေစတင်ပေါ်ပေါက်လာတဲ့တန်ဂိုအကဟာ1900ပြည့်နှစ်ပိုင်းတွေရောက်လာချိန်မှာတော့ကြကြပြန့်ပြန့်ရေပန်းစားလာနေပါပြီ။1915ခုနှစ်ပိုင်းလောက်ကဆိုရင်ဥရောပကအထက်တန်းလွှာတွေကြားမှာတန်ဂိုအကမကနိုင်ရင်ခက်မမိဘူးဆိုတဲ့အထီးမျိုးဖြစ်ခဲ့တာပါ။လက်ရှိမှာတော့ကဘာတဝမ်းအကဝါဒနာပါသူတန်းနဲ့ချီတန်ကိုအကကိုကားနေကြပါရဲ့ရှင်ကျွန်မဆုမြတ်ပါပ
ါကဘာတလော့ခီတော့အစီအစဉ်ကိုမဆုမြတ်မောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်မကြာခင်မှာတော့အစီအစဉ်ဒုတိယပိုင်းကိုဆက်ပြီးတော့နားဆင်ကြည့်ရှုအောင်ရှိပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကဘာကြီးရဲ့ဘဲရက်ဒေတာမှာပဲရောက်နေပါစီခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE American တန်ကနေ2022ခုနှစ် November 20ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို line to meter 1925 30 minutes နဲ့လိုင်းလမ်းမီတာ190တို့ကနေဆက်ပြီးတော့အတန်လွင့်ပေးနေပါတယ်။အခုတော့အစီအစဉ်ဒုတိယပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့တင်ဆက်ပေးသွားမှာဖြစ်ပြီးတော့ဒီတဲကမှကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုအရင်ဆုံးထုတ်လွှင့်ပေးမှာပါ။ပြည်သွေးနိုင်တင်ဆက်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်မှာဒီတစ်ပတ်အတွက်စစ်ကောင်စီရဲ့အသင်းအဖွဲ့မှတ်ပုံတင်ဥပဒေတကြောင်လူသားချင်းစာနာမှုအကူအညီပေးဝေရေးကိုထိခိုက်လာနိုင်ခြေရှိမရှိကိုဆွေးနွေးတင်ပြမှာဖြစ်ပါတယ်။မအေးတန်နာကျော်ကအကူအညီတင်ဆက်ပေးထားပါတယ်ခင်ဗျာ။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန်တာကနေနိုင်ငံရေးအကျဉ်းသားအချို့လွှတ်ပေးပြီးအာဆီယံထိပ်သီးဆွေးနွေးပွဲရဲ့အကျိုးဆက်လီလာဆိုတဲ့အကြောင်းကိုတင်ပြပြီးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြီးသွေးနိုင်ပါမြန်မာနဲ့ပတ်သက်ပြီးအားလုံးတာဝန်ပြက်ကွက်လာခဲ့ပါတယ်နိုင်ငံတကာအတိုင်းဝိုင်းတစ်ခုလုံးပြက်ကွက်လာခဲ့တာပါကုလသမဂ္ဂဆိုတာလဲနိုင်ငံတကာအတိုင်းဝိုင်းရဲ့အစိပ်ပိုင်းတစ်ခုအဖြစ်ပါပါတယ်မြန်မာပြည်သူတွေခံစားနေရတာကိုတွေ့နေရတာကြီးမားပြင်းထန်လွန်လှပါတယ်လို့ကုလသမဂ္ဂအကြီးအကဲကအလေးနက်ထားပြောကြားကြောင်းကိုနိုဝင်ဘာလ23ရက်နေ့ VOE သတင်းမှာဖော်ပြခဲ့ပါတယ်။ကမ္ဘောဒီးယားနိုင်ငံမှာကျင်းပနေတဲ့အာဆီယံထိပ်သီးညီလာခံနဲ့ဆက်ဆက်အစည်းအဝေးတွေကိုတက်ရောက်နေတဲ့ကုလသမဂ္ဂအထွေထွေတွေးမှုချုပ်အန်တိုနီယိုဂူဒါရက်စ်ကဖနွမ်းပင်မြို့တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာဖြစ်ပါတယ်။အချိန်40နဲ့41ချိန်မြောက်အာဆီယံထိပ်သီးအစည်းအဝေးကိုကမ္ဘောဒီးယားနိုင်ငံမြို့တော်ဖနွမ်းပင်မှာနိုဝင်ဘာလ10ရက်ကနေ23ရက်နေ့ထိပြုလုပ်ခဲ့တာပါ။ဒီအာဆီယံထိပ်သီးအစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးတွေကိုကုလသမဂ္ဂထွေထွေတွင်းမှုချုပ်ပါဝင်ကမ္ဘာခေါင်းဆောင်တွေဖြစ်ကြတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်၊တရုတ်၊ဂျပန်၊နယူးဇီလန်၊ဩစတြေးလျဝန်ကြီးချုပ်တွေအပါအဝင်တောင်ကိုရီးယားသမ္မတနဲ့ရုရှားနိုင်ငံသားရေးဝန်ကြီးတို့လည်းတက်ရောက်ခဲ့ကြပါတယ်။ဒါ့ပြင်အာဆီယံဖွဲ့ဝင်နိုင်ငံတနိုင်ငံဖြစ်တဲ့မြန်မာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကတော့ဒီထိပ်သီးဆွေးနွေးပွဲကိုတက်ရောက်ခွင့်မရခဲ့ပါဘူး။ဘာကြောင့်လဲဆိုတော့အာဆီယံဘုံသဘောတူညီချက်5ရပ်ကိုလိုက်နာအကောင့်ထဲဖော်ဖို့ပြက်ကွက်ခဲ့လို့ပဲဖြစ်ပါတယ်
။ခုကျင်းပပြီးစီးခဲ့တဲ့ဖနွန်ပင်ထိပ်သီးဆွေးနွေးပွဲမှာမြမအရေးဟာအဓိကထားဆွေးနွေးခဲ့ရတဲ့အကြောင်းအရာတစ်ရပ်ဖြစ်ခဲ့တာတွေ့ရပါတယ်။ဒေတာရင်းအနေနဲ့ကတော့တောင်တရုတ်ပင်လယ်ဒေတာငင်းချင်းရင်းနဲ့ထိုင်ဝမ်ကိစ္စအဓိကဖြစ်ခဲ့ပါတယ်။ကမ္ဘာရေးမှာကတော့အလုံးသိကြတဲ့အတိုင်းရုရှားကယူကရိန်းကိုကျူးကျော်တဲ့စစ်ပွဲအရေးဟာဦးစားပေးဆွေးနွေးခဲ့တဲ့အကြောင်းအရာတွေဖြစ်ခဲ့တာတွေ့ရပါတယ်။အာဆီယံထိပ်သီးဆွေးနွေးပွဲအပြီးမှာမြမအရေးနဲ့ပတ်သက်တဲ့အချက်15ချက်ပါကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီကြေညာချက်ထဲမှာအာဆီယံဘုံသဘောတူညီချက်5ချက်ကိုမြမစစ်ကောင်စီကလိုက်နာအကောင့်ထဲပို့ဖို့အချိန်ကာလသတ်မှတ်ဆောင်ရွက်မယ်။မြမအရေးမှာတက်ဆိုင်သူအလုံးနဲ့အာဆီယံကထိတွေ့ဆက်ဆံသွားမယ်လို့ထည့်သွင်းဖော်ပြထားပါတယ်။ ဒီချက်ဟာအာဆီယံအနေနဲ့မြမအရေးဖြည့်ရှင်းနိုင်ဖို့ NUG, NUCC, CRPH စတဲ့အဖွဲ့အစည်းတွေနဲ့တွေ့ဆုံဆွေးနွေးမှုတွေပြုလုပ်လာနိုင်တယ်လို့မီဒီယာတွေကရည်ညွှန်းရေးသားကြပါတယ်မြန်မာစစ်ကောင်စီကတော့ထုံးစံအတိုင်းအာဆီယံအဖွဲ့ဝင်10နိုင်ငံလုံးပါဝင်ဆွေးနွေးညှိနှိုင်းပြီးထူညီဆန္ဒနဲ့ဆုံးဖြတ်တဲ့မူတွေကိုသာလက်ခံမှာဖြစ်ပြီးကာယကံရှင်နိုင်ငံမှာပါတဲ့ဆုံးဖြတ်ချက်တွေကိုပယ်ချမယ်လို့ဆိုပါတယ်။အမှန်တကယ်ကတော့အာဆီယံဘုံသဘောတူညီချက်၅ချက်ဟာ2021ခုနှစ်ဧပြီလကအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာပြုလုပ်ခဲ့တဲ့အာဆီယံအရေးပေါ်အစည်းအဝေးမှာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုယ်တိုင်တက်ရောက်သဘောတူညီခဲ့တာပါ။ဒါမဲ့နောက်ပိုင်းမှာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကသူကိုယ်တိုင်သဘောတူခဲ့တာတွေကိုမလိုက်နာပဲလှစ်လျူရှုခဲ့တာဖြစ်ပါတယ်။ဒါကြောင့်လည်းအာဆီယံဟာမြမအရေးမှာဘာမှအထီးထီးရောက်ရောက်မလုပ်နိုင်ဘူးလို့ဝေဖန်တာကိုခံနေရပါတယ်
။ဂျကာတာပို့သတင်းစာကတော့အေရီရာအဘော်မှာမြမအရေးတိုးတက်မှုရအောင်ဘာမှမစွမ်းဆောင်နိုင်တဲ့အာဆီယံလို့ခေါင်းစဉ်ပေးပြီးနိုဝင်ဘာလ15ရက်နေ့ကရေးသားပါတယ်။အာဆီယံရဲ့ဖနွမ်းပင်ထိပ်သီးဆွေးနွေးပွဲဟာမြမရေးမှာဘာမှတိုးတက်အောင်မစွမ်းဆောင်နိုင်ဘူးဆိုတာထပ်မံပြသလိုက်တာဖြစ်တယ်။မြမဆိုတာအာဆီယံဖွဲ့ဝင်10နိုင်ငံထဲကတနိုင်ငံဖြစ်ပြီးသူ့ပြည်သူကိုပြန်ဖိနှိပ်နေတဲ့နိုင်ငံဖြစ်တယ်။လပေါင်း20အတွင်းအာဆီယံထိပ်သီးဆွေးနွေးပွဲ3ချိန်လုပ်ပြီးချိန်မှာတော့မြမစစ်ကောင်စီဟာသဘောတူညီချက်တွေကိုလိုက်နာဖို့ရည်ရွယ်ချက်မရှိဘူးဆိုတာအာဆီယံခေါင်းဆောင်တွေသဘောပေါက်သင့်ပါပြီ။မြမစစ်ကောင်စီဟာအကြမ်းဖက်မှုတွေကိုလည်းမရပ်ဘူး၊တွဲဆုံဆွေးနွေးရေးကိုလည်းမလုပ်ဘူး။မြန်မာရေးကိစ္စဟာအာဆီယံရဲ့အတိုက်အမြုံတစ်ခုတည်းစီဥတီတဲ့စီးပွားရေးလူမှုရေးနဲ့လုံခြုံရေးဆိုင်ရာညီမှန်းချက်တွေကိုအနှုတ်လက္ခဏာဖြစ်စေတယ်။မြန်မာနဲ့အနီးဆုံးအရှေ့တောင်အခြားအိမ်နီးချင်းနိုင်ငံတွေကမြန်မာစစ်ကောင်စီရဲ့ပမာမခန့်လုံနေတာကိုပိုပြီးဖိအားပေးညှိနှိုင်းဖို့ကဘာကမျှော်လင့်နေတယ်။မြန်မာကိုအာဆီယံဖွဲ့ဝင်ဖြစ်ကနေရဆိုင်တာထုတ်ပေတာတွေလုပ်မယ်ဆိုတဲ့အချက်ကိုအသုံးချပြီးဘုံသဘောတူညီချက်၅ချက်ကိုလိုက်နာအောင်အပေးယူလုပ်တင်တယ်။အာဆီယံထဲမှာအကြီးဆုံးနိုင်ငံဖြစ်တဲ့အင်ဒိုနီးရှားအနေနဲ့သူ့ရဲ့ခေါင်းဆောင်မှုကိုအသုံးချပြီးအာဆီယံကိုရောမြန်မာလူထုကိုပါကယ်တင်တဲ့တယ်ဒီလိုဖြစ်လာမလားမဖြစ်လာဘူးလားဆိုတာကတော့နောက်ဆန္ဒလအတွင်းမှာစောင့်ကြည့်ရပါမယ်လို့ဂျကာတာပို့သတင်းစာရဲ့အယ်ဒီတာအာဘော်ကရေးသားထားပါတယ
်စောင့်ကြည့်လေးလာသူအများစုကတော့မြမအရေးနဲ့ပတ်သက်ပြီးတော့အာဆီယံထိပ်သီးဆွေးနွေးပွဲပြီးထွက်ပေါ်လာတဲ့ဆုံးဖြတ်ချက်တွေကိုအားမရကြပါဘူးဒါမဲ့ဘုံသဘောတူညီချက်၅ရက်ကိုအကောင်အထည်ဖော်ဖို့အချိန်ကာလသတ်မှတ်ဆောင်ရွက်မယ်မြမအရေးမှာတက်ဆိုင်သူအားလုံးနဲ့ထိတွေ့ဆက်ဆံမယ်ဆိုတဲ့အချက်ဟာတိုးတက်မှုတွေလို့ဆိုရမှာပါဒါပြင်ထိပ်သီးဆွေးနွေးပွဲအတွင်းမှာအာဆီယံအဖွဲ့ဝင်ဖြစ်ကနေမြမကိုထုတ်ပယ်ဖို့တောင်းဆိုတဲ့နိုင်ငံတွေရှိတယ်လို့ဖိလစ်ပိုင်သမ္မတရဲ့ပြောကြားချက်ကလည်းသတိပြုရမယ့်အချက်ဖြစ်ပါတယ်ဒါပြင်အာဆီယံထိပ်သီးဆွေးနွေးပွဲနဲ့ဆက်ဆက်အစည်းအဝေးကိုတက်ရောက်လာတဲ့နယူးဇီလန်ဝန်ကြီးချုပ်ဂျက်ဆင်နာအဒန်ကလည်းမြန်မာနိုင်ငံနဲ့ပတ်သက်လို့နိုင်ငံတကာရဲ့ဘုံသဘောထားနဲ့ဘုံလုပ်ငန်းချမှတ်ဆောင်ရွက်ကြဖို့တောင်းဆိုမှုတွေကိုထောက်ခံကြောင်းပြောဆိုခဲ့ပြီးအမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ထွန်းကားရေးအမေရိကန်ကဆက်လက်အားပေးသွားမယ်အကြောင်းအာဆီယံအလှကျဥက္ကဋ္ဌတာဝန်သက်တမ်းကုံဆုံးသွားတဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့တွေ့ဆုံရမှာပြောကြားခဲ့တာတွေဟာအလေးနဲ့ထားရမယ့်အကြောင်းရင်းတွေဖြစ်ပါတယ
်ဒေတာတွေမှာလိုက်ရောညှိထွေဖြစ်ပြီးငြိမ်းချမ်းမှုနဲ့အတူကြွယ်ဝချမ်းသာမှုတွေအတွက်စိန်ခေါ်မှုတွေကိုအတူတကွရင်ဆိုင်ကြပါစို့ဆိုတဲ့ဆောင်ပုဒ်ကိုကင်ဆွဲခဲ့တဲ့ကမ္ဘောဒီးယားနိုင်ငံရဲ့အာဆီယံအလှကျဥက္ကဋ္ဌသက်တမ်းကတော့ပြီးဆုံးသွားခဲ့ပါပြီလာမယ့်2023ခုနှစ်မှာအာဆီယံအလှည့်ကျဥက္ကဋ္ဌဒေသအဖြစ်အင်ဒိုနီးရှားနိုင်ငံကတာဝန်ယူရတော့မှာဖြစ်ပါတယ်။အလှည့်ကျဥက္ကဋ္ဌအဖြစ်ကမ္ဘောဒီးယားကအင်ဒိုနီးရှားကိုလွှဲပြောင်းပေးပြီလို့သတင်းတစ်ပတ်မပြည့်ခင်မှာပဲမြန်မာစစ်ကောင်စီဟာထင်ရှားတဲ့နိုင်ငံရေးအကျဉ်းသားအချို့ပါဝင်ဖမ်းဆီးထိန်းသိမ်းထားသူ 9,800 ကျော်ကိုနိုဝင်ဘာလ18ရက်နေ့မှာအမျိုးသားအောင်ပွဲနေ့အထိမ်းအမှတ်အနေနဲ့ပြန်လွှတ်ပေးခဲ့တာတွေ့ရပါတယ်။ဒါဟာအာဆီယံဘုံသဘောတူညီချက်၅ရပ်ကိုလိုက်နာအကောင်တဲ့ပေါ်လာလားအာဆီယံထိပ်သီးဆွေးနွေးပွဲရဲ့အကျိုးသက်ရောက်မှုလေလားဆိုတာကတော့စောင့်ကြည့်ကြရအောင်ပါဖြစ်ကြောင်းပါခင်ဗျာ
မြန်မာနိုင်ငံမှာစစ်ကောင်စီကအမျိုးသားနဲ့အထိမ်းအမှတ်နိုင်ငံရေးကျင်းသားတချို့ပြန်လွတ်ပေးလိုက်တာဟာအာဆီယံထိပ်သီးဆွေးနွေးပွဲရဲ့အကျိုးဆက်လေလားဆိုတာစမ်းစစ်ထားတာကိုပြည်တွင်းနိုင်ငံမဟာသန္တာချုပ်နဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့အမြင့်ဝင်းကျယ်မဆူများအစီအစဉ်ကိုနာဆင်ကြည့်ရှုရဖို့ရှိပါတယ်တရုတ်နိုင်ငံနဲ့မြန်မာနိုင်ငံရဲ့ဆက်ဆံရေးဖြစ်စဉ်အများကြီးတဲမှာအခု2022ခုနှစ်အောက်တိုဘာနဲ့နိုဝင်ဘာလထဲမှာအာယုံဆိုင်စရာဖြစ်ရ၅ခုရှိခဲ့ပါတယ် ဘာကြောင့်ပိုအလေးပေးကြည့်တင်ပါသလဲအသေးစိတ်ကိုတော့အချက်လက်တွေကိုစူးစီးပြီးတော့မဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISP မြန်မာကမြင်ကွင်းကျယ်မှတ်စုများအဖြစ်တင်ဆက်ပေးထားပါတယ်ခင်ဗျာ
တရုတ်မြန်မာဆက်ဆံရေးဖြစ်စဉ်ဖြစ်ရပ်များစွာထဲမှာ2022ခုနှစ်အောက်တိုဘာလနဲ့နိုဝင်ဘာလအတွင်းအာယုံဆိုင်ဆရာဖြစ်စေတဲ့ဖြစ်ရပ်၅ခုကို ISB မြန်မာကအခုတစ်ပတ်မှာဖော်ပြသွားပါမယ်။တရုတ်နိုင်ငံကွမ်ရှိပြည်နယ်ကဒေဘူးပင်လယ်ဝေးစိတ်ကမ်းနဲ့ရန်ကုန်စိတ်ကမ်းကြားပင်လယ်ရေကြောင်းကုန်သွယ်မှုလမ်းတွေဖွင့်လှစ်လိုက်ပါတယ်။ဒေဘူးကနေရန်ကုန်ကိုအပတ်စဉ်ကုန်တင်သင်္ဘော၄စင်းပြေးဆွဲမယ်လို့တရုတ်တန်ယုံကကြေညာထားပါတယ်။တောင်တရုတ်ပင်လယ်ပေါ်မှာရှိတဲ့ဘေဘူးစိတ်ကမ်းကနေရန်ကုန်စိတ်ကမ်းကို12ရက်အတွင်းရောက်ရှိမှာပါ။ဘီယန်နဲ့အင်ဒိုနီးရှားတို့ကပါဖြတ်တန်းပြေးဆွဲမဲ့လမ်းကြောင်းတစ်ချောင်းတရုတ်ဥဆောင်တဲ့ RCEP အဖွဲ့ဝင်နိုင်ငံတွေအကြားကုန်သွယ်ရေးပုံမချိတ်ဆက်နိုင်မှာပါ။တရုတ်သမ္မတရှီကျင်းပြင်ဥဆောင်တဲ့ပါတီပဟိုကော်မတီတက်ကမြမငင်းငင်းရင်းနဲ့ပြန်လည်တက်မြက်ရေးအတွက်ကူညီသွားမယ်လို့တရုတ်သံမကပြောလိုက်ပါတယ်။အချိန်20မြောက်တရုတ်ကွန်မြူနီပါတီအမျိုးသားကွန်ဂရက်အလုံးတရုတ်မြန်မာဆက်ဆံရေးနဲ့ပတ်သက်ပြီးမြမအတိုက်ဝန်းကိုတွေ့ဆုံရမှာပြောခဲ့တာပါ။ဒါအပြင်တရုတ်မြန်မာစီးပွားရေးဆင်းရဲစီမံကိန်းအကောင့်ထဲဖော်ဖို့ကိုလည်းတွန်းအားပေးမယ်လို့ဆိုပါတယ်။တရုတ်မြန်မာစီးပွားရေးဆင်းရဲရဲ့အဓိကအစိတ်ပိုင်းတစ်ခုဖြစ်တဲ့ကမ်ပိုက်တီနယ်စပ်စီးပွားရေးပူးပေါင်းဆောင်ရွက်မှုဆောင်အကောင့်ထဲဖော်ရေးစစ်ကောင်စီကလှုပ်ဆောင်နေပါတယ်။ကချင်ပြည်နယ်ကကံပိုက်တီနယ်စပ်စီးပွားရေးဆောင်စီမံကိန်းဆက်လက်အကောင့်တွေပေါ်ရေးပြည်နယ်အဆင့်ဆွေးနွေးခဲ့တာပါ။ဒါ့အပြင်တရုတ်မြန်မာနယ်စပ်စီးပွားရေးပူးပေါင်းဆောင်ရွက်မှုဆောင်ဆိုင်ရာဗဟိုကော်မတီအစည်းအဝေးကိုလည်းစစ်ကောင်စီကပြုလုပ်ခဲ့ပါတယ်။ကံပိုက်တီနယ်စပ်စီးပွားရေးဆောင်ကိုတရုတ်နိုင်ငံပေါင်ဆန်းပြည်နယ်ခွဲကထိန်ချုံမြို့နယ်ချိတ်ဆက်ဖို့ပြင်ဆင်ထားပါတယ်။ဒီစီမံကိန်းအကောင့်တွေပေါ်ဖို့ပြီးခဲ့တဲ့နှစ်မေလမှာစစ်ကောင်စီကခွင့်ပြုခဲ့ပါတယ်။ကချင်နဲ့ရှမ်းပြည်နယ်အရေးအပါဝင်စီးပွားရေးနဲ့လူဝင်မှုကဏ္ဍတွေမှာပူးပေါင်းဆောင်ရွက်ရေးတရုတ်တန်မကစစ်ကောင်စီဝန်ကြီးဌာန၅ခုကဝန်ကြီးတွေနဲ့ဆွေးနွေးခဲ့ပါတယ်။အောက်တိုဘာ23ကနေ21ရက်အတွင်းနေပြည်တော်မှာတွေ့ဆုံခဲ့တာပါ။ကချင်နဲ့ရှမ်းပြည်နယ်တည်ငြိမ်အေးချမ်းရေးကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုတိုးမြှင့်မှုဆွေးနွေးခဲ့ပါတယ်။ဒါ့အပြင်တရုတ်စီးပွားရေးလုပ်ငန်းရှင်တွေကိုဗီဇာတက်တန်းတိုးပေးရေးနဲ့ဘင်္ဂလားဒေ့ရှ်ကနေရဲစွန့်ခွာသူများအရေးတွေကိုလည်းဆွေးနွေးခဲ့ပါတယ်။တရားဥပဒေစိုးမိုးရေးနဲ့ပို့ဆောင်ဆက်သွယ်ရေးတင်နန်းတွေအပါအဝင်တင်နန်းလေးခုကိုစစ်ကောင်စီအရာရှိတွေအတွက်တရုတ်နိုင်ငံကဖွင့်လှစ်ပေးခဲ့ပါတယ်။နိုင်ငံတကာစိုက်ဘာမှုကင်းတိုက်ဖျက်ရေးနဲ့တရုတ်ရထားလမ်းဖွံ့ဖြိုးတိုးတက်မှုအတွေ့အကြုံတွေကိုပို့ချမှာဖြစ်ပါတယ်။ဒါ့အပြင်ကုန်ထုတ်စွမ်းရည်ပူးပေါင်းဆောင်ရွက်မှုနဲ့ Digital စာကြည့်တိုက်စီမံရေးအကြောင်းအရာတွေလည်းပါဝင်ပါတယ်။စစ်ကောင်စီပြည်ထောင်ရေးပို့ဆောင်ဆက်သွယ်ရေးစွမ်းအင်စီမံကိန်းနဲ့ဗန္ဒာရေးအပါအဝင်ဝန်ကြီးဌာန9ခုကအရာရှိနဲ့ဝန်ထမ်းတွေတက်ရောက်ကြမှာပ
ါမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုများအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာဖြစ်ပါတယ်အခုတစ်ခါတော့တနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြမြန်မာပြည်မှပေးစာကဏ္ဍကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်မအေးတနာကျော်ကစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ
ကင်းရှင်ပြော်မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်ဆိုရတော့ရှင်ကတော့မင်္ဂလာပါ VOE ရေပထမအဆုံးစာရေးခြင်းဖြစ်ပါတယ်ကျွန်တော်ကချင်းပြည်နယ်ကံပက်လက်ကပါရေဒီယိုကနေအမြဲအားပေးနေပါတယ်အားလုံးတာယာတဲ့နေလေးပိုင်ဆိုင်နိုင်ကြပါစေလို့ဆုတောင်းပေးလာပါတယ်ကျေးဇူးတင်ပါတယ်ရှင် VOE တော်ရှင်နေပြီးခဲ့တဲ့အမျိုးသားတွေကလွန်ငင်းချမ်းသာခွင့်နဲ့နိုင်ငံရေးအကျဉ်းသားတချို့လွတ်မြောက်လာကြတာသိကြပါတယ်နော်အဲ့ဒီသတင်းအောက်မှာရေးလာတဲ့အမှတ်ချက်တချို့အခုပြောပြပေးချင်ပါတယ်က
ိုဇော်လင်းဆွေတော်ရှင်ကတော့မင်္ဂလာပါ VOE တဲ့သတင်းတွေအတွက်ကျေးဇူးပါလို့ဆိုလာပါတယ်နောက်ထပ်တော်ရှင်တယောက်ကတော့ကောင်းသောညချမ်းလေးမှာကောင်းသောသတင်းတွေကြားရတာအရင်ဝမ်းသာပါတယ်လို့ရေးလာတာပါအောင်ကျော်ဆွေတော်ရှင်ကလည်းကိုလူတွေစကားဆိုင်ရဲ့မတရားဖန်ဆီးချုံနောင်မှုလွတ်မြောက်လာတာမိသားစုနဲ့ထက်တူဝမ်းသာမိပေမဲ့လည်းစကားဆကတော့ဒီလိုမျိုးမတရားဖန်ဆီးမှုကနေပြန်လွတ်ပေးလို့ဘာကျေးဇူးမှတင်မမရှိဘူးလို့ပဲပြောချင်ပါတယ်လို့ဆိုလာပါတယ်ဝေးဆိုတဲ့တော်ရှင်ကလည်းခင်ဗျားတို့ကျွန်တော်တို့အားလုံးဟာမြန်မာနိုင်ငံဆိုတဲ့အကျဉ်းထောင်ကြီးထဲမှာပဲရှိနေသေးတယ်ဆိုတာမေ့မနေကြပါနဲ့အခုအကျဉ်းထောင်အသေးတဲ့ကလွတ်ပေးလိုက်တာတန်း90ကျော်သောမြန်မာပြည်သူတရက်လုံးစေအကျဉ်းထောင်မြန်မာနိုင်ငံအထက်ထဲမှာရှိနေကြပါသေးတယ်လို့ရေးလာတာပါသူစားအောင်ဆိုတဲ့တော်ရှင်ကတော့ကျန်တဲ့သူတွေလည်းအမြန်ပြန်လွတ်ကြပါစေမြမပြည်သူပြည်သားတွေလည်းအမြန်လွတ်လပ်ရေးကြပါစေထောင်ပြင်ရောက်တော့မှပြန်ပြီးတော့ဖမ်းခံရခြင်းမှလည်းအလုံးကင်းဝေးကြပါစေလို့ဆုတောင်းလာပါတယ်ဤခိုင်ဆိုတဲ့တော်ရှင်ကအဖေကိုအရန်လွမ်းပါလေလွတ်တဲ့ထက်မှအဖေပါလာရင်အရန်ကောင်းမှာပဲဆိုတော့ငိုတဲ့ပုံလေးနဲ့ရေးလာတာပါဇင်မီမေအောင်ဆိုတဲ့တော်ရှင်ကလည်းသူ့လိုပဲမောင်လေးမပါပေမဲ့လည်းလွတ်တဲ့လူတွေအတွက်ဝမ်းသာပါတယ်တဲ့နောက်ထပ်တော်ရရှင်ခင်ချူချူဟန်ကတော့ပုံလေးမြင်ပြီးတော့ငိုချင်လိုက်တာဝမ်းသာလွန်းလွန်းလို့ရေးလာပါတယ်။ဒါတွေကတော့အမှတ်ချက်တွေများကြီးတဲ့ကတချို့ကိုကောက်နှုတ်ဖော်ပြပေးလိုက်တာဖြစ်ပါတယ်နော်။မင်္ဂလာပါ VOE လို့ရေးလာတဲ့နောက်ထပ်တော်ရရှင်တစ်ယောက်ကတော့အရင်တစ်ပတ်ကချင်းပြည်နယ်တောင်ပိုင်းကဒိုင်နယ်ဒေတာရဲ့အခက်ခဲတွေကြောင်းရေးထားတဲ့ကျွန်တော်ရဲ့စာကိုမြန်မာပြည်ကဘေးစာပြန်စာအစီအစဉ်မှာထည့်သွင်းဖော်ပြပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ဆိုပြီးတော့သူအစီအစဉ်ကိုနားထောင်ပြကြောင်းပြန်ပြီးရေးလာတာပါ VOE Wine or the Wine or Dairy ကိုစိတ်နှပြကျမ်းမာချမ်းသာကြပါစေနော်တဲ့နောက်နောက်လည်းရင်ဖွင့်စရာတွေရေးလာအောင်မလို့ကျေးဇူးပြုပြီးရွေးချယ်ဖော်ပြပေးပါအောင်လို့မြတ်တာရက်ခံခြင်းပါတယ်အထူးထူးကျေးဇူးတင်ပါတယ် VOE တဲ့ဟုတ်ကဲ့ပါစာရီရေးလာတာအထူးကျေးဇူးတင်ပါတယ်။စာရီကိုခွင့်တင်တဲ့လို့အလဲကျဖော်ပြပေးနေပါတယ်ရှင်။နောက်ထပ်တော်ရရှင်တယောက်အမေရိကန်ပြည်သူဂျော်ဂျီယာကတော်ရရှင်မှာခိုင်ဇော်ဂျက်ဖာဆိုတဲ့တော်ရရှင်ကကျွန်တော်ကတော့အမေရိကန်ပြည်သူဂျော်ဂျီယာပြည်နယ်မှာနေထိုင်တာပါ။ VOE ကိုနေတိုင်းကြည့်ပါတယ်တဲ့။တရမမဖြစ်ပါဘူး။ကျွန်တော်တို့မြန်မာနိုင်ငံအများဆုံးပြန်လဲငြိမ်းချမ်းပါစေလို့ကျွန်တော်နဲ့တကွ VOE အဖွဲ့သားတွေအားလုံးလည်းဆုတောင်းပေးကြပါဗျာတဲ့။ကျေးဇူးတင်ပါတယ်ဆိုပြီးတော့မြစ်တာရက်လာတာပါဝင်းမင်းသေးဆိုတဲ့တော်ရရှင်ရဲ့စာကိုအခုဆက်ပြီးတော့ဖော်ပြပေးကြပါတယ်သူက VOE ကအစီအစဉ်တစ်ခုကိုနားထောင်ပြီးတော့ခုလိုရေးလာတာပါ
ကျွန်တော်က VOE ကိုအားပေးလာတာနှစ်20ကျော်ပါပြီအရင်နိုင်ငံသားမှနေတုန်းကလည်း VOE ကသတင်းတွေနားထောင်ပြီးကိုယ်နိုင်ငံအခြေအနေကိုသိခဲ့ရတာပါကျေးဇူးပါ VOE ရေစီစဉ်နေတဲ့မှာနှစ်သက်ဆုံးကသိပ္ပံနဲ့ဤပညာကဏ္ဍပါအာကာသအကြောင်းတွေအရန်စိတ်ဝင်စားဆုံးပါ NASA ကဒေါက်တာပရိသာတင်နဲ့မွေးမြန်းခန်းတွေကိုအရန်ကြိုက်ပါတယ်ဘူးတူတာလည်းရပါတယ်။နောက်လည်းအာကာသအကြောင်းတွေများများထုတ်လွှင့်စေချင်ပါတယ်။ရွေမဝိုင်းတော်သားကိုကျော်ကျော်သိန်းတယောက်အသံမကြားရတာတော်တော်ကြာနေပါပြီ။သူကသတင်းတင်ဆက်တဲ့နေရာမှာအရန်တော်တဲ့သူတယောက်ပါ။သူဘာကြောင့်အသံမကြားရတာလဲဖြေပေးစေချင်ပါတယ်။အားပေးလာတာနှစ်20တခြားဒါပထမဆုံးချိန်စာရေးလိုက်တာမှုဆက်ဆက်အကြောင်းပြန်စေချင်ပါတယ်ခင်ဗျာ။ကျမ်းမာချမ်းသာကြပါစေ။
ဖြူကြီးကိုအားပေးလာတဲ့နှစ်20တက်တန်းတခြားပထမဦးဆုံးချိန်စာရေးပါတယ်ဆိုတဲ့တော်ရရှင်အထူးကျေးဇူးတင်ပါတယ်ရှင်။သူမေးထားတဲ့အာကာသသိပ္ပံအကြောင်းတွေများများထုတ်လွှင့်စေချင်ပါတယ်ဆိုလို့ဟုတ်ကဲ့ပါ။အန်တီဒေါခင်မျိုးတက်လဲဒီအကြောင်းရှင်းရင်ရှင်းသလိုသိပ္ပံပညာရှင်တွေနဲ့မေးမြန်းပြီးတော့အမြဲတမ်းတင်ဆက်ပေးနေပါတယ်နော်။သူပြောသွားတဲ့ VOE ကဝိုင်းတော်သားကိုကျော်ကျော်သိန်းတယောက်တဲ့။ဟုတ်ကဲ့ကိုကျော်ကျော်သိန်းတယောက် VOE ကအနားယူသွားတာလာပိုင်းရှိပါပြီရှင်။မြန်မာနိုင်ငံမှာနေရှင်ကြုံတွေ့နေရတဲ့လူမှုဘဝတွေနိုင်ငံရေးအခြေအနေအရရက်နဲ့ပတ်သက်ပြီးကိုယ်ပိုင်ထင်မြင်ယူဆချက်တွေတွေးကြုံခန့်ကြားချက်တွေကိုရေးလာတဲ့သောရရှင်ရဲ့စာတွေကိုလည်းလက်ခံရရှိတာပါနော်ဒီထက်မှာသောရရှင်တယောက်ကတော့မွန်ပြည်နယ်ကဆယ်တန်းကျောင်းသားတယောက်ပါတဲ့သူလည်းကျောင်းနေမတည့်ရလို့အတော်စိတ်ပူနေတဲ့ပုံရှိပါတယ
် VOE ကဦးဦးတော်တော်တို့မင်္ဂလာပါကျွန်တော်ကမွန်ပြည်နယ်ကဆယ်တန်းကျောင်းသားတယောက်ပါကိုဗစ်ဆဖြစ်တဲ့အချိန်ကတည်းကကျောင်းတွေနားထားရတာအခုချိန်ထိပါပဲကျွန်တော်တို့က NUG ကဖွင့်တဲ့ online အတန်းတွေကိုလည်းလုံခြုံရေးအရာမတက်ခဲ့ရပါဘူး NUG အစိုးရကိုပြောချင်တာကကျွန်တော်တို့လို CDM ကျောင်းသားတွေကိုတော်လှန်ရေးကြီးပြီးရင်ပညာရေးဆိုင်ရာအခွင့်အလမ်းတွေကိုပေးစေချင်ပါတယ်အတန်းတွေမတက်ခဲ့ရတဲ့အတွက်အတန်းနောက်ကျမှလည်းကြောက်ပါတယ်ဆရာနာသိန်းနာကကျွန်တော်တို့လိုလူငယ်တွေအတွက်အနာဂတ်ပြောက်ရပါတယ်ဘဝကိုဘယ်လိုရှေ့လျှောက်ရမလဲမသိတော့ပါဘူး
နာမည်ရေးကိုတော့လုံခြုံရေးရမဖော်ပြပါနဲ့ဗီဒီယိုကြီးကျေးဇူးတင်ပါတယ်အားလုံးလည်းကျန်းမာပါစေဆိုတဲ့တည်တော်ရရှင်ရေးလာပါတယ်မြန်မာနိုင်ငံကစစ်မဲ့ပဋိပက္ခကြောင့်စစ်ပြေးဒုက္ခသည်တွေရဲ့ဘဝနဲ့ပတ်သက်ပြီးတော့ရေးလာတဲ့တော်ရရှင်တယောက်ရဲ့စာကိုဆက်ပြီးတော့ဖော်ပြပေးချင်ပါတယ်နော်သူကတော့နိုင်ငံကအဖွဲ့အစည်းကြီးတွေကိုပြစ်တင်လာတာပ
ါ VOE ဝိုင်းတော်သားများမင်္ဂလာပါခင်ဗျာ VOE ကိုငငယ်တဲ့ကအခုချိန်ထိအမြဲနားထောင်ပြပါတယ်တခါမှတော့အစာမရေဘူးပါဘူးအခုပထမဆုံးအချိန်ရေးလိုက်တာပါကျွန်တော်ပြောချင်တာက UN တို့ UN နဲ့ဆက်ဆက်တဲ့အဖွဲ့အစည်းတွေအကြောင်းပါအဲ UN နဲ့အပေါင်းပါအဖွဲ့အစည်းတွေကမြန်မာရေးနဲ့ပတ်သက်ရင်စိုးရိမ်ကြောင်းရှုံချကြောင်း statement တွေထုတ်တာကလွယ်ပြီးဘာမှလက်တွေ့ကျကျဆောင်ရွက်တာမရှိဘူးဆိုတာအားလုံးအသိပါပဲအဲ့ထက်ပိုဆိုးတာကမြန်မာနိုင်ငံမှာတော့ဖြင့်ကလေးငယ်တွေပါဝင်လူရည်ဘယ်နှတန်းကတော့စစ်ပြေးဒုက္ခတွေဖြစ်နေပြီးအိုးမဲ့အိမ်မဲ့ဖြစ်နေပြီးငါမောခေါင်းပါနေပြီနောက်ဘလောက်ကြာရင်ဘယ်နှတန်းထတ်တိုးလာနိုင်မယ်ဒါတွေပဲပြောပြီးဘာမှအကူအညီမပေးပဲဒီတိုင်းထိုင်ကြည့်နေတာရေနစ်နေတဲ့သူကိုမကယ်ဆယ်ပဲဘယ်ထိတော့နေနေပြီနောက်ဘလောက်ကြာရင်ဘယ်ထိနေသွားနိုင်တယ်လို့ကမောကနေထိုင်ပြောနေတာနဲ့တူမနေဘူးလားဗျာမကူညီနိုင်ရင်လဲမြန်မြန်နစ်မြန်မြန်အေးရောဆိုပြီးဝိုင်းသာထိုးချလိုက်ပါတော့လို့သာပြောလိုက်ချင်ပါတော့တယ်ဗျာကြောက်ခစ်ကိုရောက်နေလို့အကောင့်အမီလေးတော့မဖော်ပြလိုက်ပါနဲ့ဗျာ VOA ဝိုင်းတော်သားအားလုံးဘေးရန်ကြောင်းကြဆင်းရဲခင်းကြပါစေဗျာ
ဟုတ်ကဲ့ပါဒီသောရရှင်ပြောသလိုပဲကြောက်ခစ်ရောက်နေလို့အကောင့်နာမည်မဖော်ပြပါနဲ့ဆိုတဲ့သောရရှင်နေစာတိုင်းလိုလိုမှရေးလာတာတွေ့ရပါတယ်သောရရှင်နေရဲ့ရင်ဖွင့်စာတွေကိုဒီနေ့တော့ဒီမှာနေရက်ချင်ပါတယ်ရှင်သောရရှင်နေအတွက်ပုံမှန်ကောင်းမွန်တဲ့အနာဂတ်နေ့ရက်တွေပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုမိပါတယ်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့လက်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သွားရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေး။ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါသေး။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA အင်တာနက်ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့အင်တာနက်ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအားလုံးဘေးရန်နေရခြင်းရှင်ရွှင်လန်းချမ်းမြေ့ကြပါစေရှင်။
မမပေးစာကဏ္ဍကိုမအေးတနာကျော်ကအစီအစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ထူးခြားစံပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါဂျင်းစွန်ရုပ်ရှင်နှစ်60ပြည့်အထိမ်းမှတ်ကမ္ဘာအကြီးဆုံးပြောင်းဘူးကင်းဝင်ကမ္ဘာကြီးတစ်ခုရှီကာဂိုမှာဖန်တီးလိုက်တာလမ်းပေါ်ကဂျိုင်းကွက်ကိုမှန်စီကြွေပြားပကြီးပုံတွေနဲ့လိုက်ဖာနေတဲ့အမှုပညာရှင်ဒီလိုကမ္ဘာတလောကထူးထူးခြားခြားသတင်းတွေကိုကိုငင်းချမ်းနဲ့မခင်ဖြူထွေးတို့ကတင်ဆက်ပေးထားပါတယ်ခင်ဗျာ
အမေရိကန်ပြည်အောင်စုအီလီနွိုင်းပြည်နယ်ရှီကာဂိုမြို့စင်ကြေပုံးအရက်မှာဂျိမ်းစ်ဘွန်းရုပ်ရှင်အနည်း60ပြည့်အချိန်အမှန်ကမ္ဘာအကြီးဆုံးခွန်မစ်ပြောင်းမှုခင်းဝင်ကမ္ဘာကြီးတစ်ခုဖန်တီးထားပါတယ်။ကမ္ဘာကျော်ဝတ္ထုဆက်ကောင်လျှို့ဝှက်ထောက်လှမ်းရေးသမားဂျိမ်းစ်ဘွန်းရဲ့မျက်နှာပုံစံတွေနဲ့ပြောင်းကင်းကြီးကိုဖန်တီးတိဆောက်ထားတာဖြစ်ပြီးနှစ်စဉ်တစ်နှစ်နဲ့တစ်နှစ်ပုံစံမတူအောင်ခေါင်းစဉ်ပြောင်းပြီးဆောက်လုပ်လေရှိတယ်လို့ Richardson စွန့်စားကန်ချန်ပိုင်ရှင်တဦးဖြစ်သူ George Richardson ကပြောပါတယ်။
ပြောင်းမှုခင်းဝင်ကဘာကြီးဟာ28ဧကကျဲဝင်းနဲ့ခြံထဲမှာတိစောက်ထားတာဖြစ်ပြီးအထက်ကရှောက်လန်းတွေရဲ့အရှိကတော့10မိုင်လောက်ရှိပါတယ်။ဒီဝင်ကဘာကြီးပြီးခဲ့တဲ့စနေနေ့တုန်းကဖွင့်လှစ်ခဲ့တာဖြစ်ပြီးတော့ဒီ site ခင်းကို GPS တပ်ဆင်ထားတဲ့ထွန်စက်နဲ့တခါတည်းပဲဒီ James Bond အယုတ်တွေထွက်အောင်အပင်တွေကိုမျိုးစီဘဝကတည်းကအသေးစိတ်ပုံသွင်းစိုက်ပျိုးခဲ့တာပါ။
အမေရိကန်နိုင်ငံရှီကာဂိုမြို့ကအမှုပညာရှင်တဦးဖြစ်တဲ့ဂျင်ဘတ်ချွာကလမ်းပေါ်ကဂျမ်းကွက်တွေကိုမှန်စီကြွေပြားပကြီးပုံတွေနဲ့လိုက်ဖာနေပါတယ်။အီတလီနိုင်ငံပုံပေမီးတောင်ပောက်ကွဲမှုကနေမပြည့်စည်ပဲကျန်နေခဲ့တဲ့မှန်စီကြွေပြားအမှုပညာလက်ရာတွေကို2013ခုနှစ်မှာပြန်လည်ရှာဖွေတွေ့ရှိခဲ့တာကိုမြင်ခဲ့ပြီးတဲ့နောက်တော့လမ်းမပေါ်တွေမှာဂျမ်းကွက်တွေကိုလိုက်ဖာဖို့အကြံရခဲ့တာပါ။သူဟာလမ်းပေါ်ကအမှုပညာရှင်တစ်ယောက်ဖြစ်လာဖို့မရည်ရွယ်ခဲ့ပေမဲ့လည်းလမ်းဘော်ကအပေါက်တွေကိုလိုက်ဖာတဲ့အတွက်တခြားသူတွေကသူ့ကိုလမ်းဘော်ကအမှုပညာရှင်တယောက်အဖြစ်သတ်မှတ်ခေါ်ဆိုကြတယ်လို့ဘတ်ချာကပြောပါတယ်။သူ့မှန်စီပကြီးပုံတွေထဲမှာကြောင်ပုံကလေးတွေအချင်းတုပ်ပုံကလေးတွေကအစအမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်ကိုဝေဖန်တဲ့နိုင်ငံရေးစာသားတွေလည်းပါဝင်ပါတယ်။အခုအချိန်ထိတော့မှန်စီပကြီးပုံပေါင်း103ခုလောက်ဖန်တီးထားပြီးတော့အမေရိကန်နိုင်ငံမြို့တော်ဝါရှင်တန် DC မှာလည်းဒီလိုပကြီးပုံလေးတွေဖန်တီးဖို့အတွက်တလကြာရောက်နေပါတယ်ခင်ဗျာ
။ဟိုင်းနီယံဘန်ကောက်မြို့ကဟိုတယ်တစ်ခုဟာကမ္ဘာအကြီးဆုံးနက်ဂရိုနီကော့ကေးရက်ကိုဖန်တီးပြီးဂင်းနီကမ္ဘာစံချိန်တင်လိုက်ပါတယ်။အီတလီကော့ကေးရက်တစ်မျိုးဖြစ်တဲ့နက်ဂရိုနီဟာဂျင်အရက်နောက်အီတလီအရက်ကမ်ပါရီနဲ့အီတလီဝိုင်တစ်မျိုးဖြစ်တဲ့ရိုဆိုဘာမော့စ်တို့ကိုရောဆက်ဖန်တီးထားတာပါ။ဘဂောက်မြို့မှာရှိတဲ့ကင်ပတန်မာလိုင်းဟိုတယ်မှာစက်ကြီးမြောက်ချင်းပါတဲ့နက်ဂရိုနီကော့တေးသတင်းပတ်မှာဖန်တီးခဲ့တဲ့ဒီကော့တေးဟာလီတာ630ကျော်ရှိပြီးဖန်ခွက်ပုံစံဖန်တီးထားတဲ့ရေခဲပုံးကြီးတစ်ခုထဲမှာပြုလုပ်ခဲ့တာပါဒီပုံးကြီးကတော့အတွင်းကအကြည့်အောင်ပလတ်စတစ်ပုံးဖြစ်ပြီး6ပေနီးပါးမြင့်တယ်လို့4ပေခွဲနီးပါးအကျယ်ရှိပြီးဘေးနားပက်လေကရေခဲတုံးတွေအုပ်ထားတဲ့အတွက်အလေးချိန်ပေါင်း880ကျော်လေးပါတယ်အရင်ကစံချိန်ဟောင်းဖြစ်တဲ့904လီတာကိုကျော်လွန်ပြီးတော့633လီတာကျော်ရှိတဲ့ကော့တေးကြီးကိုဖန်တီးပြီးကမ္ဘာစံချိန်တင်လိုက်တာပါ
သူကြားဆက်များသတင်းများအစီအစဉ်ကိုကိုငိမ့်ချန်းကမခင်ဖြူရီနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10နာရီထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုတော့ကြန့်ရှိနေသေးတဲ့အချိန်တွေမှာသတင်းချင်းချုပ်ကိုဥတ္တမောင်တန်းကတလဲကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ကမ္ဘောဒီးယားနိုင်ငံမှာဒီကနေ့နိုဝင်ဘာ20ရက်တနင်္ဂနွေနေ့ကနေချာတာပလင်းနေ့ထိကျင်းပမယ်အရှိတောင်အရှာကာကွယ်ရေးဝန်ကြီးများတိုးချဲ့စည်းဝေးကိုတရုတ်နဲ့အမေရိကန်ကာကွယ်ရေးဝန်ကြီးတွေလည်းတက်ရောက်ကြမှာဖြစ်ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီး Right J Austin နဲ့တရုတ်ကာကွယ်ရေးဝန်ကြီးဘိုချုပ်ကြီးဝေဖန်ဟေတို့တွေ့ဆုံဖို့ကြေညာမှထားပေမဲ့တနင်္ဂနွေနေ့ကထုတ်ပြန်ခဲ့တဲ့တရုတ်ကာကွယ်ရေးဝန်ကြီးဌာနကြေညာချက်မှာတော့အဲ့ဒီလိုတွေ့ဆုံဖို့ဖွင့်ထားကြောင်းပြောရေးဆိုခွင့်ရှိသူဘိုဘူးကြီးတန်ကဖေးကပြောပါတယ်။ယူကရိန်းနိုင်ငံကZaporizhia မှာရှိတဲ့ nuclear ဓာတ်ပိတ်ဆိုင်ကိုနှီးဝင်ချင်မှာစနေနေ့နောက်ပိုင်းနဲ့ဒီကနေ့တနင်္ဂနွေနေ့အစောပိုင်းမှာပေါက်ကွဲမှုတွေဖြစ်ခဲ့တယ်လို့ကုလသမဂ္ဂပြောကြားလိုက်တာကြောင့်အဒီဒေသမှာကာလအတန်းကြာတည်ငြိမ်အေးချမ်းမှုရှိနေတာလေအဆုံးသတ်သွားခဲ့ပါတယ် nuclear ဓာတ်ပိတ်ဆိုင်ရဲ့အဆောက်အဦတချို့နဲ့စပ်ပိုင်းပစ္စည်းတချို့ပျက်စီးခဲ့တာတွေရှိခဲ့ပေမဲ့ nuclear အန္တရာယ်စိုးရိမ်ရတဲ့အထိတော့စိုးရွားမသွားခဲ့ပါဘူးလို့ဆိုင်မှာရှိနေတဲ့ IAEA နိုင်ငံကအမှုမြူစွမ်းအင်အေဂျင်စီအဖွဲ့ကပြောကြားပါတယ်မဲခေါင်ဒေသတန်ရှင်းစွမ်းအင်စီမံချက်တွေအတွက်ရန်ငွေဒေါ်လာတန်း30ချထားလိုက်ကြောင်းအမေရိကန်ဒုတိယသမ္မတကမ်လာဟဲရစ်ကကြေညာလိုက်ပါတယ်ထိုင်းနိုင်ငံမှာအေပက်စည်းဝေးကိုတက်ခဲ့ပြီးတဲ့နောက်သူခီးစီရဲ့နောက်ဆုံးရတနင်္ဂနွေနေ့မှာအခုလိုကြေညာလိုက်တာဖြစ်ပါတယ်ထိုင်းနိုင်ငံကနျူကလ িয়ার စွမ်းအင်ထုတ်လုပ်ရေးအတွက်နည်းပညာအသစ်နဲ့ပြုလုပ်မဲ့နျူကလ িয়ার ဓာတ်အားပိတ်ဆက်ကိုတည်ဆောက်နိုင်ရေးအတွက်အမေရိကန်ပြည်ထောင်စုကကူညီပံ့ပိုးမယ်လို့ပြောကြားလိုက်ပါတယ်ရာဒူဥဒူရာဒီပြောင်းလဲမှုတိုက်ဖြစ်အစီအစဉ်ရဲ့အစိတ်ပိုင်းတစ်ခုဖြစ်တဲ့အခုလိုကူညီဆောင်ရွက်ပေးမှဖြစ်ကြောင်းကမ်လာဟဲရစ်ကမနေ့ကပြောကြားလိုက်တာပ
ါတရင်ချင်းရုပ်ကိုဥထမောင်သန်းချင်ညာပေးခဲ့တာဖြစ်ပါတယ်ဒီညအစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပြီးတော့အတန်လွန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Canelius Channel နဲ့Zinat Abdul Rahman တို့ဖြစ်ပါတယ် VOA American အတန်ကနေမြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ1925 30နဲ့လိုင်းလမီတာ190တို့ကနေအတန်လွန်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ဒေါ်လာရှင်တွေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေဗျာကျွန်တော်ရန်နိုင်ပါThank you.
This program has come to you from the Voice of America, Washington.